Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဖေဖော်ဝါရီလ18ရက်ကြာတာပိုင်းနေ့ညပိုင်း9နာရီနေ့10နာရီအစီအစဉ်တွေကိုဒိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနောက်လာပါဒီကနေ့ညဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါအာနာတင်းထားတဲ့စစ်တပ်ကိုပြစ်တင်ရှုံချတဲ့နေရာမှာပူပေါင်းလာကြဖို့မြန်မာပြည်သူတွေရဲ့ဆန္ဒသဘောထားကိုလေးစားဖို့ရန်ကုန်ရောက်တိုင်းရင်းသားလူမျိုးစုတွေစုပေါင်းပြီးတော့တရုတ်ရုရှားနဲ့ထိုင်းတိုင်းရုံးတွေစီချီချီတဲ့ဆန္ဒပြခဲ့ကြပါတယ်
။ We call on you and your government to join and work together with international community to condemn the Myanmar military coup. To respect the will of the people of
ကရင်လူငယ်တအုပ်ဖြစ်တဲ့နော်အက်စတာချစ်ကအင်္ဂလိပ်ဘာသာနဲ့တောင်းဆိုသွားတာပါမကြခင်အပြည့်စုံတင်ပြသွားမှာပါဒါအပြင်ဒီကနေ့ညဖက်ထပ်ပြီးကြားရမယ့်အထက်မှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးခံထားတဲ့မန္တလေးတိုင်းနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်တို့ဒီကနေ့ပဲတရားစွဲဆိုခံရတဲ့တဲ့အာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်လုံခြုံရေးတပ်ဖက်ကအင်အားသုံးထိန်းချုပ်ဖို့ကြိုးစားနေတာကြောင့်ထိတ်တက်ရင်ဆိုင်တွေမှာကိုစိုးရိမ်မှုတွေရှိနေတဲ့တဲ့င်းတွေကိုလည်းတခြားတဲ့င်းတွေနဲ့အတူကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဂျမားရေးနဲ့ဥအောင်ခင်ရဲ့မြမအရေးတုံသက်ချက်တွေကိုကြားမှာဖြစ်ပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့င်းတွေကိုမဆူမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
မြန်မာနိုင်ငံမှာကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်ကန့်ကွက်ဆန္ဒပြမှုတွေနိုင်ငံအနှံ့အပြားမျိုးတွေမှာဒီနေ့လဲဆက်ပြီးတော့ရှိနေပါတယ်။ရန်ကုန်မြို့မှာဆိုရင်မြို့ရဲကအထက်လမ်းဆောင်နေရာကြီးတွေဖြစ်တဲ့စုလီလှဲတဲ့မြင်းနီကုန်းစတဲ့လမ်းဆောင်တွေမှာဆန္ဒပြသူအများအပြားစုဝေးဆန္ဒပြကြပါတယ်။စုလီလမ်းမကြီးတဲ့ဗိုလ်ချုပ်လမ်းဆောင်တဲ့နေရာမှာဆန္ဒပြသူတွေစုဝေးပြီးတော့တခြင်းတွေကိုတီးဆိုတခြင်းတွေဖွင့်ဟောပြောဆန္ဒပြကြပါတယ်။ကယန္တာအဖွဲ့တွေစုပေါင်းဆန္ဒပြတဲ့တချင်းတန်ဖြစ်ပါတယ်။အာဏာသိမ်းထားတဲ့အတွက်အစိုးရနဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်ပြီးလက်ပတ်နေတဲ့ရန်နီယာတွေဆိုင်းသွားစေဖို့ရည်ရွယ်တဲ့အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်ကြသူတွေလူငယ်အဖွဲ့တွေကလည်းနိုင်ငံခြားတန်ရုံးတွေရှေ့ကိုလှည့်လည်သွားပြီးဆန္ဒပြကြပါတယ်ဂျမနီတန်ရုံရှိမှာဂျမန်ဘာသာနဲ့ဆန္ဒပြသူတွေကကြွေးကြော်တောင်းဆိုနေတဲ့အတန်ဖြစ်ပါတယ်။ဒီနေ့ဆန္ဒပြပွဲတွေမှာဆေးအာဏာသိမ်းမှုကိုကန့်ကွက်တဲ့တန်ခါတော်တွေလည်းပါဝင်ချီတဲ့ဆန္ဒပြကြပြီးဖြည့်သူတွေဘေးကင်းစေဖို့မြစ်တာဖို့ဆုတောင်းကြပါရယ်။အခုလိုမျိုးရန်ကုန်မြို့နေရာစုံမှာဆရာနာတိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေရှိသလိုနေပြည်တော်မန္တလေးမုံရွာစတဲ့တခြားမြို့တွေမှာလည်းဖြီးသူတွေအစိုးရဝန်ထမ်းတွေဆက်ပြီးတော့ဆန္ဒပြနေကြပါတယ်။နေပြည်တော်က CDM လှုပ်ရှားမှုမှာပါဝင်တဲ့နိုင်ငံခြားရေးဝန်ကြီးဌာနကဝန်ထမ်း11ယောက်ကိုဒီနေ့မနေ့အစောပိုင်းတုန်းကအာဏာပိုင်တွေဖမ်းဆီးသွားတယ်လို့လုတ်ဖော်ဂိုင်ဘက်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်။နိုင်ငံတော်မှာမိရထားတွေပြန်လည်မပြေးဆွဲနိုင်အောင်ဆန္ဒပြနေကြတဲ့မိရထားဝန်ထမ်းတွေကိုလည်းအာဏာပိုင်တွေကချင်းချောက်ဖိအားပေးနေပါတယ်။မန္တလေးမြို့မှာဆိုရင်အာနာဖီဆန်ဆန္ဒပြတဲ့မြေထားဝန်ထမ်းတွေရှိတဲ့ဝင်းထဲကိုလုံခြုံရေးတွေမင်းညာတို့ကဝင်ရောက်ပစ်ခတ်ပြီးလူစုခွဲခဲ့ပါတယ်။မန္တလေးမြေထားဝင်းမှာရာဘာဂျီတွေနဲ့ပစ်ခတ်လူစုခွဲမှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်။မြောင်းမြမြကြီးနာမြို့တွေမှာလည်းဆန္ဒပြသူတွေကိုလုံခြုံရေးတွေပြစ်ခတ်နှိမ်နှင်းခဲ့ပါတယ်။အခုလိုဆန္ဒပြမှုတွေကိုနှိမ်နှင်းနေတဲ့ကြားမှာပဲမြန်မာနိုင်ငံထဲကမြို့ကြီးလမ်းမတွေပေါ်မှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့စာသားတွေကိုစာလုံးကြီးတွေနဲ့ရေးသားဆန္ဒထုတ်ဖော်သူတွေလည်းရှိနေပါတယ်။ရန်ကုန်မြို့လမ်းမတွေပေါ်မှာမနေ့တုန်းကကားတွေပြက်ပြီးဆန္ဒပြခဲ့ကြတယ်လို့ဒီနေ့မှတော့ကားတွေကိုအနည်းနှုံးနဲ့မောင်းပြီးဆန္ဒပြကြပါတယ်။အတော်အလာများတဲ့မနေ့ရုံးတဲ့ချိန်မှာဘတ်စ်ကားတွေ၊အငှားယဉ်တက္ကစီတွေ၊ပုဂ္ဂလိကပိုင်ကားတွေကအချိန်ဖြည်းဖြည်းလေးမောင်းနှင်ခဲ့ကြတာပါ။အာဏာသိမ်းမှုဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာဝန်ထမ်းတွေပါဝင်ကြအောင်ရည်ရွယ်လုပ်တာဖြစ်တယ်လို့ရင်မောင်းတယောက်ကပြောပြပါဗျ။
ဝန်ထမ်းတွေကျွန်တော်တို့သူ့ဝန်ထမ်းတွေပေါ့နော်။သူ့ဝန်ထမ်းတွေလုံးနည်းနည်းလေးနောက်ကျရအောင်မစင်းနိုင်ဘူးဆိုရင်ကျွန်တော်တို့ရှင်းရပါလေ။ဘာမျိုးလုံးနှလုံးမိုးလင်းမျိုးလုံးနှလုံးပွင့်ကြတဲ့ကကျွန်တော်ဒီစနစ်ကြီးအောင်မှာကျွန်တော်မရှင်းတတ်ကြပါဘူးကျွန်တော်အကြောက်တရားရင်နဲ့ကျွန်တော်တို့
ဒီမှာအတက်မဆက်မဆက်ရှင်နေမှာဟုတ်အဲ့ဒါကျွန်တော်ဒီစနစ်ကြာဆုံးမှုပဲရေးကြည့်ပါတယ်ကျွန်တော်တို့ရဲ့ပြည်သူအစိုးရပြန်တက်လာဖို့ပဲကျွန်တော်တို့ပြန်မတက်လာမချင်းကိုကျွန်တော်တို့တိုက်ပွဲဝင်နေမှာဖြစ်ပါတယ်ရောင်းစင်းရုံတက်ချိန်မှာပုံမှန်ဆိုကားဆက်တဲ့နေရာတွေမှာလဲဆန္ဒပြသူတချို့ကလမ်းပေါ်မှာထိုင်တပိတ်လုပ်ပြီးတော့ကားတွေကိုတွားလို့မရအောင်လုပ်ခဲ့ကြပါတယ်မနေ့တော့က Lari, yes, I never eat. Didn't even a bite ma, Baham your name, Shago night a wine, a bag nama, Tony de Garrigo, Ludazuga, wine beef tare, Chia le Chekevare, Luzune, Jaduri, ma, thing I would tire to relay pare, Luzai Kayadu Rigapio Vare, a nama, she de Pony Zanegane, Ludazuga, Garrigo, Dapi, Jagne, Piacidalo, Jim Mount the Chogule, Jacare, Lumian Rigapio Piavare. She nane, the Baba Jangwe, do poy lonely, Lunganwe Shima, Tini, Tansu, San Up Jajavare, Yamanang and Emma, Lunganwe, Lonely Jare, Tiente by Dodel, Time by PTTE Bine, Malaysia by Petronas Company Re, Lungan Lonely and Yari would drop it down so Jara Pipare.
We therefore strongly call on the oil and gas companies to immediately stop business relationship with.
ဒီဒုဖွဲ့ရေလုပ်ငန်းတွေကနေအာနာသိန်းစစ်ကောင်စီကိုဝင်ငွေမရစေအောင်တောင်းဆိုရဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ခံတာဝန်ယူမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့ MAD အေကလေတရားစာတရှာဖွေရဲ့အဆင့်ကိုရောက်နေတဲ့ကုမ္ပဏီတွေအနေနဲ့ရရှိထားတဲ့ဝင်ငွေအခွင့်အရေးကိုတိကျထိန်းထားဖို့နဲ့ဒီမိုကရေစီနီးလမ်းကျရွေးကောက်ထားတဲ့အစိုးရပြန်တက်မှပြန်လည်ပေးချေဖို့အတွက် မြန်မာနိုင်ငံတော်ဝန်ဆရာနာတိန်းနဲ့ဆန္ဒပြမှုကြောင့်ဖမ်းဆီးခံရသူဖေဗရူလာ16ရက်ပုတ်ထူးနေ့အထိ၄၉၅ယောက်ရှိပြီး၄၆၀ကဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခြင်းခံထားရတယ်လို့မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရဲ့အတင်း AAPP ကပြောပါရယ်သူတို့ရရှိထားတဲ့စာရင်းအရအာနာတိန်းနဲ့ဖေဗရူလာတရနေ့နောက်ပိုင်းမှာထောင်ဒဏ်ချခံရသူ၃ယောက်ဖမ်းဝရမ်းနဲ့အ lo mi da su win we ku ti twei khwe mya de ba bu tu lo tadin ti ya bu twe a chin thong shi ni lai twa sa ne lo phan kan tha ya tu ti ya ye a phi ga pyo ba de
chano lo ni sin twa twa pi do ma sun san ba de a chin thong shi u le ni lai twa pi do ma chano lo min mya sun san ba de da mae chano lo ku twei khwe ne mya u chano lo ku min mya kwen le mya u chano lo a na kat kwen le tu lo wa ma pe ba u tu lo phi de
ဒီရလည်းပဲသူတို့ရှိမှာမရှိပါဘူးလို့ပဲမြင်ပါတယ်ခင်ဗျဆရာနာသိမ့်မှုစံကျင်တဲ့တင်းနှလနေတော့ကဆန္ဒပြမှုမှာចောင်းသားလူငယ်20ကျော်ဖမ်းဆီးခံခဲ့ရတာပါအဖမ်းခံထားရသူတွေကိုပြန်လွှတ်ပေးဖို့လူအုပ်ကြီးကအကျဉ်းထောင်ရှိသွားတောင်းဆိုခဲ့ပြီးတဲ့နောက်မှာတော့တချို့ကိုပြန်လွှတ်ပေးခဲ့ပါတယ်ဆက်လက်ဖမ်းဆီးခံထားရတဲ့ចောင်းသားလူငယ်တွေကိုပြန်လွှတ်ပေးဖို့နေပြည်တော်ကအင်
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ကျသရီးညပိုင်းဗီအိုအမေရိကန်တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံမှာတိစုံဆွေးနွေးဖို့နဲ့ပုံမှန်ချိန်နှီးပြောင်းဖို့အရှိတဝါရှာနိုင်ငံများအဖွဲ့အာဆီယံအနေနဲ့အရေးပါတဲ့အခန်းကဏ္ဍကနေပါဝင်နိုင်တယ်လို့စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးတွေကယုံကြည်တဲ့အကြောင်းစင်ကာပူနိုင်ငံကြီးဌာနကထုတ်ပြန်လိုက်ပါတယ်။စင်ကာပူနိုင်ငံကြီးဝန်ကြီးဗီဗီယန်ဘလာခရစ်နန်နဲ့အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးရက်နိုမာဆူဒီတို့စင်ကာပူမှာဒီနေ့တိစုံဆွေးနွေးပြီးတဲ့နောက်အခုလိုထုတ်ပြန်လိုက်တာပါ။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရေကောက်ခံအစိုးရကိုစစ်တပ်ကအာဏာသိမ်းချုပ်ချထားတဲ့မြန်မာနိုင်ငံအခြေအနေကိုအဖွဲ့ဝင်ဆယ်နိုင်ငံပါအာဆီယံအနေနဲ့ဖြည့်ဆည်းရင်နောက်တစ်ဆင့်ဘာတွေလုပ်နိုင်ချေရှိမယ်ဆိုတာကိုဝန်ကြီးနှူးဆွေးနွေးခဲ့ကြတာပါမြန်မာအရေးနဲ့ပတ်သက်ပြီးအပြူတဘောဆောင်တဲ့အမြင်တွေကိုဖလှယ်ဖို့နဲ့ရှေ့ဆက်လှုပ်ဆောင်ရင်းနှီးလန်းရှာဖို့အာဆီယံဝန်ကြီးအဆင့်အလို့တဘောအစည်းအဝေးတစ်ခုကျင်းပရေးအဆိုပြုထားတဲ့အပေါ်အခိုင်အမာထောက်ခံတဲ့အကြောင်းဝန်ကြီးတွေကပြောကြတယ်လို့စင်ကာပူနိုင်ငံသားဌာနထုတ်ပြန်ချက်မှာပါရှိပါတယ် အာဆီယံအဖွဲ့ရဲ့မိဘနိုင်ငံတွေပါဝင်အဓိကသက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲတစ်ခုဘလို့ကျင်းပနိုင်မယ်ဆိုတာဝန်ကြီးနှစ်ဦးဆွေးနွေးကြတယ်လို့လည်းထုတ်ပြန်ချက်ကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆိုဒီဟာလက်ရှိအာဆီယံနဲ့ကြားဥက္ကဋ္ဌဘရူနိုင်းဆော်ဘာဟာဆန်ဘလော့ကီယာနဲ့ဗိုဒူးနေကတွေ့ဆုံပြီးမြန်မာအရေးကိုအဖွဲ့ဝင်နိုင်ငံတွေကြားပြောဆိုဆွေးနွေးရေးထောက်ခံအားပေးဖို့တက်တွန်းခဲ့ပြီးတဲ့နောက်စင်ကာပူနိုင်ငံရဲ့ဝန်ကြီးနဲ့အခုလိုတွေ့ဆုံဆွေးနွေးတာပါခင်ဗျာ။မြန်မာနိုင်ငံတွေဆက်ရနာသိမှုဆန့်ကျင်တဲ့လူမှုဆန္ဒပြပွဲတွေအချိန်ကောင်းနေချိန်မှာပဲနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းမြန်မာစစ်တပ်ကိုပြစ်မှတ်ချတံခါးပိတ်ဆို့ရည်ရွယ်မှုတွေထိထိရောက်ရောက်ချမှတ်ဆောင်ရွက်တင်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆရာကုလသမဂ္ဂအထူးကိုယ်စားလှယ်ကအလေးနဲ့ထပ်မံတိုက်တွန်းလိုက်ပါတယ်။ဒီကုလသမဂ္ဂကိုယ်စားလှယ် Tom Andrews က
The most important thing that the international community can
do ချက်ချင်းအရေးကြီးဆုံးလုပ်ရအဖြစ်နိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးအနေနဲ့လုပ်နိုင်တာကမြန်မာစစ်တပ်ပေါ်ထိထိရောက်ရောက်ပြစ်မှတ်ထားကျဉ်းထန်အားကောင်းတဲ့စီးပွားရေးတံခါးပိတ်ဆို့တာနဲ့တန်တမာကြီးဖီအားပေးတာတွေပါလို့ပြောသွားတာပါဒီနေရာမှာကုလသမဂ္ဂလူကြိုးရေးကောင်စီအနေနဲ့လည်းတန်ခါပိတ်ဆို့ရည်ရည်မှုတွေချမှတ်နိုင်ရင်တော့အကောင်ဆုံးပဲလို့လည်းသူကဆက်ပြောပါတယ်ဒါပေမဲ့ဒီလိုမဖြစ်လာရင်တောင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တခြားထိရောက်တဲ့နိလန်းတွေနဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားဖီအားပေးတာတွေလုပ်နိုင်ပါသေးတယ်လို့လည်းသူကပြောခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံကိုဖီအားပေးတဲ့နေရာမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကအင်မတန်ကိုရေးချီတယ်ဆိုတာကိုလည်းသူကအလေးပေးပြောခဲ့ပါတယ်တကယ်တော့တရုတ်ဟာမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေနဲ့ကုန်သွယ်ရေးမှာအဓိကကြာတာမှုမြန်မာစစ်တပ်ကိုနောက်ွယ်ကနေဖိအားပေးနိုင်မယ်ဆိုရင်အင်မတန်ထိရောက်နိုင်တယ်လို့လည်း Mr. Andrews ကပြောပါတယ်အခုလိုမြန်မာနိုင်ငံတဝန်စစ်အုပ်ချုပ်ရေးစန့်ကျင်ဆန္ဒပြပွဲတွေပိုအားကောင်းလာနေချိန်မှာအင်အားသုံးထင်မှုတွေကိုစိုးရိမ်ရတာမှုသွေးထွက်တန်ရုံမှုတွေမဖြစ်ပဲအရက်သားစုရကိုအာဏာပြန်ဆွဲလာနိုင်အောင်ဖိအားပေးနိုင်တဲ့အခွင့်အလမ်းကနိုင်ငံတကာဘက်မှရှိနေတယ်လို့လည်းဒီအထူးတန်တမန်ကအလေးနဲ့ပြောခဲ့ပါဗျာ။အမေရိကန်နိုင်ငံမှာတော့အေခဲလုံးကြီးလေပြင်းထန်တဲ့ရာသီဥတုတံကိုလူသန်းပေါင်းများစွာကြုံနေရချိန်မှာတောင်ပိုင်းရှိတက်ဆက်စ်ပြည်နယ်ဒေသများစွာမှာရေမီးပြတ်တောက်မှုဒဏ်တွေပါရပ်တည်နေရှိချက်ခံနေရပါဗျာ။ဒီ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott က
Cold temperatures will remain across much of the
state. ဒီကအမှတ်ကပြည်နယ်နဲ့နေရာများမှာနောက်ရက်နဲ့ငယ်ဆက်ဖြစ်နေပါဦးမယ်။လက်ပြမနဲ့ဆိုရင်တော့ပြည်နယ်အများစုမှာရေကဲမှန်အောက်အထိကိုရောက်သွားပါလိမ့်မယ်လို့သတိပေးထားတာပါ။ဒီအုပ်ချုပ်ရေးမှူး Abbott နဲ့ပြည်နယ်လက်စစ်တရားဆိုင်ရာကုမ္ပဏီအစည်းအဝေးတို့ကလည်းရနိုင်တဲ့လက်စစ်တရားပြန်မြင့်တင်ရေးမနေ့ကလွှတ်ဆောင်ခဲ့တာမှာတိုးတက်မှုရှိခဲ့ပြီးမီးပြေပြန်မရခင်မကြာခင်မှာအလှဲ့ချမီးပြန်ပေးနိုင်တော့မယ်လို့ကြေပေးလိုက်ပါတယ်။ရေမီးဆိုင်ရာအခြေခံဆောက်အုံတွေပြည့်စည်သွားတာကြောင့် Texas မှာလူပေါင်းများစွာအမောင်းထဲမှာအေးအေးချမ်းကိုရက်တွေနဲ့ချီကြက်ကြက်ခံရချိန်မှာတာဝန်ရှိမှုတွေနဲ့ဖုန်းခေါ်မေးမြန်းတာတွေရုတ်တရက်တိုးလာနေပါတယ်ခင်ဗျာ။ American နိုင်ငံမှာ COVID ကာကွယ်ဆေးချိုးရိုးတိုးမြင့်လို့ဆောင်နေချိန်မှာဒီဆေးပေါ်သံသယရှိသေးသူတွေကိုလည်းပိုပညာပေးစီယုံရေးတပါးကြီးကြိုးပမ်းသွားဖို့လိုနေသေးတယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်။တချို့ခမန်းချက်တွေအရလည်းအေတီလာရောက်တာနဲ့ဒီကိုဗစ်ကာကွယ်ဆေးထိုးခံခြင်းသူရေအတွက်ထက်ဒီဆေးရနိုင်မှုကပိုများကောင်းများဖို့ရှိနေတယ်လို့ဆိုထားပါဗျ။ကိုင်ဇာမီတာစုဖောင်ဒေးရှင်းရဲ့ပြီးခဲ့တဲ့လဇန်နဝါရီလစတန်းအရအမေရိကန်လူရေတဝက်အောက်ပမာဏကပဲဒီကာကွယ်ဆေးမကြာခင်မှာထိုးခံခြင်းနဲ့ဒါမှမဟုတ်အခုထိုးခံပြီးပါပြီလို့ဖြေကြားခဲ့တာတွေ့ထားပါဗျ။နောက်ဆက်လူရေသုံးဖို့တပုံကတော့အခြားသူတွေပေါ်ဒီကာကွယ်ဆေးဘလို့သက်ရောက်မှုရှိတာကိုစောင့်ကြည့်ပြီးမှသူတို့ကိုယ်တိုင်အထိုးခံမယ်လို့ဒီစတက်မှာဆိုထားပါတယ်။ဒါကြောင့်ဒီကာကွယ်ဆေးလုံးဝအထိုးမခံကျင်တဲ့လူကြီးဒါမှမဟုတ်မဖြစ်မနေအမိန့်နဲ့မှထိုးခံမယ်လူက20ရာခိုင်နှုန်းထိတောင်ဖြစ်သွားတယ်လို့ဒီစတက်မှာဖော်ပြထားပါတယ်။တကယ်တော့ဒီကာကွယ်ဆေးချိောက်ပြီးနောက်ထပ်ကူးစက်မှုတွေမဖြစ်နိုင်ဘူးကလူကြီး80ရာခိုင်နှုန်းကနေ85ရာခိုင်နှုန်းထိဒီကာကွယ်ဆေးရပြီးမှသာဖြစ်နိုင်မယ်လို့ကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်ခင်ဗျ။
ကြော်ရပင်းနေ့ညပိုင်းထိတ်တန့်ရောက်တဲ့တင်တွေကိုမဆုမြတ်မုံနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ voa.burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မရီကိုဆက်တိုက်တင်ဆက်သွားပါမယ်စစ်တပ်ကအာဏာသိမ်းတာကိုနိုင်ငံတကာအတိုင်းအဝိုင်းနဲ့အတူဆန့်ကျင်ကန့်ကွက်ကြဖို့တရုတ်ရုရှားနဲ့ထိုင်းနိုင်ငံတို့ကိုတိုင်းရင်းသားဆန္ဒပြသူတွေကတောင်းဆိုလိုက်ကြပါတယ်။ငြိမ်းချမ်းစွာဆန္ဒပြအလှူရှာနေသူတွေကိုမြန်မာအာဏာပိုင်တွေကအင်အားသုံးနှိမ်နင်းတာတွေမလုပ်အောင်ဖိအားပေးဖို့လဲဒီကနေ့ရန်ကုန်မြို့ကဆန္ဒပြပွဲမှာတောင်းဆိုခဲ့ကြတာပါ။အဖြစ်အဆုံကိုတော့ VOA သတင်းထောက်ကိုမိုးစောတင်ပြထားပါတယ်။
ရန်ကုန်မြို့ရောက်တိုင်းသားလူမျိုးစု28စုပါဝင်ဖွဲ့စည်းထားတဲ့လူမျိုးပေါင်းစုံအထွေထွေတပိတ်ကော်မတီကဦးဆောင်ပြီးတရုတ်ရုရှားနဲ့ထိုင်းတိုင်ယုံတွေကိုချီတက်ဆန္ဒပြခဲ့ရမှာသူတို့လူလားချက်တွေကိုလည်းတောင်းဆိုခဲ့တာဖြစ်ပါတယ
် We call on you and your government to join and work together with international community to condemn the normalization to respect the will of the people of
ရန်ကုန်မြို့ကတရုတ်တန်ယုံရှိမှာတိုင်းသားလူမျိုးစုတွေရဲ့လူလားချက်ကိုကရင်လူငယ်တဦးဖြစ်တဲ့နော်အက်စတာချစ်ကအင်္ဂလိပ်ဘာသာနဲ့တောင်းဆိုလိုက်တာပါသူတို့လူလားတဲ့အချက်တွေကိုလည်းနော်အက်စတာချစ်က VOA ကိုရှင်းပြပါတယ်တောင်းဆိုရ
တာကတော့ခဏဖွဲ့ရှိတယ်ပထမတစ်ခါကျတော့ဒီမြန်မာမျိုးစုကိုတာဆောင်ဖို့တဲ့ပေါ့နော်အဲ့ဒီကဝိုင်းဝန်းလုပ်ပြီးဆိုတော့ပြီးသွားလို့ရှိရင်မြန်မာပြည်သူပြည်သားတွေတောင်းဆိုတဲ့တောင်းဆိုချက်တွေဖြစ်တဲ့ဒီဖက်ဒရယ်ဒီမိုကရေစီလွတ်လပ်ရေးအပြည့်တရားမျှတရင်းချိုင်းမျိုးပြီးသွားဖို့ပေါ့နော်ပြီးသွားလို့ရှိရင်မြန်မာပြည်သားဆန္ဒပြတဲ့သူတွေကိုအကြံဖက်တဲ့လက်ဟာလေးကိုဟိုဖက်ရှာပေးဖို့ပေါ့နော်မလုပ်ဖို့ပေါ့နော
်ကျန်တဲ့အချက်တွေကတော့နိုင်ငံရေးနဲ့လူခွင့်ရေးလှုပ်ရှားသူတွေသတင်းသမားတွေကိုဖမ်းဆီးတာရပ်တန့်စေဖို့သတင်းအချက်လက်စီးဆင်းမှုမှာအရေးပါတဲ့အင်တာနက်ဆက်သွယ်မှုတွေကိုဖျက်တောက်တာတွေမလုပ်ဖို့လက်ရှိဆောင်ရွက်နေတဲ့စီမံကိန်းတွေရင်းနှီးမြှုပ်နှံမှုတွေကိုရွှေ့ဆိုင်းဖို့နဲ့ပြည်သူအာဏာကိုပြည်သူထံပြန်ပေးဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့အတူကြိုးပမ်းဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒီနေ့တိုင်းသားလူမျိုးစုတွေရဲ့ဆန္ဒပြပွဲမှာလူဝင်အား9000ကျော်လောက်ပါဝင်ပြီးအာဏာရှင်စနစ်ဖျက်သိမ်းရေး2008ဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးမတရားဖန်ဆီးခံရသူများလွတ်မြောက်ရေးဆိုတဲ့ကြွေးကြော်တမ်း၄ချက်ကိုအဓိကထားကြွေးကြော်ခဲ့ကြပါတယ်။ဆန္ဒပြပွဲကိုတက်ရောက်လာတဲ့ရခိုင်လူငယ်တဦးကတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းဖို့လိုလားကြောင်းအခုလိုပြောပါတယ်
။ဒီခိုင်ရဲ့အဆုံးသက်ကဒီ2008ဖြစ်ကိုပြန်ဝင်မှာလို့ကျွန်တော်တို့မလိုပါဘူး။ဒီခိုင်ဒီ2008ကဒီစစ်အာဏာရှင်တွေအရင်ခံဖြစ်တယ်ပေါ့။အဲ့တော့လုံးဝဖျက်သိမ်းဖို့ဘူးလိုလားရဲ့။ဒီဒီမိုကရေစီတော်ပြီးသွားတယ်ဒီဟိုင်းဆီအနာသိမ်းပြီးသွားတယ်ဆိုရင်တော့မကျွန်တော်တို့ကိုထပ်ပြီးတော့လူများစုကအနိုင်ကျင့်တဲ့အာဏာရှင်စနစ်ကိုမလိုလားဘူးအဲ့ဒီတိုက်ပွဲဝင်သွားမှာပေါ့နော်အဲ့ဒီကိုသူကတောင်းဝင်သွားမှာဖြစ်ပါတယ်ဟုတ
်ဝါတိုင်းသားလူငယ်တဦးကလည်းဆန္ဒပြပွဲမှာပါဝင်လာရတဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ်
ကျွန်တော်တို့လည်းဟိုကလူငယ်ပဲလေပေါ့နော်ကျွန်တော်တို့လည်းအနာဂတ်ရှိရယ်အဲ့ဒီတော့ကျွန်တော်တို့ကအဆုံးထိသွားရှင်တာပေါ့ဆက်လို့အထူးတစ်ပြစ်ကတော့ကျွန်တော်တို့ဘက်မှာဆွေရောဒီလူမျိုးရေးခွဲခြားတာနဲ့ဒီပညာရေးဆိုကျွန်တော်တို့ကအရင်ထိခိုက်ရတယ်ဗျပြီးတော့ကျွန်တော်တို့စီမားကလည်းဒီလူမျိုးကြောင်းတက်ဖို့အတွက်ဆိုရင်အခက်အခဲတွေအများကြီးရှိရယ်လေအခုနောက်ပိုင်းကျတော့ဒီဒီမိုကရေစီနည်းနည်းလွတ်လပ်ခွင့်ရတဲ့အချိန်ကျတော့နည်းနည်းအဆင်ပြေလာတယ်ဒါပေမဲ့ဟိုအစိုးရတော့တော့ကျွန်တော်တို့ပြန်သွားဖို့အတွက်တော့ကျွန်တော်တို့လက်မခံနိုင်ဘူးခင်ဗျဟုတ
်ရန်ကုန်မြို့ရောက်တိုင်းသားလူမျိုးတွေဟာဒီမနေ့၈နာရီခွဲမှာမြင်းကြီးကုန်းဘရုံမာပန်းချံမှာစုဝေးပြီးစူးလေအထိခြိတက်ဆန္ဒပြခဲ့တာပါခြိတက်ရလမ်းမှာတော့တရုတ်ရုရှားနဲ့ထိုင်းတန်ယုံတွေရှိမှသူတို့တောင်းဆိုချက်တွေတင်ပြခဲ့တယ်လို့မလေးရှားအင်ဒိုနီးရှားနဲ့ပြင်သစ်တန်ယုံရှိတွေကိုလည်းဖျက်ဆီးပြီးဆန္ဒပြခဲ့ကြတာပါပြီးခဲ့တဲ့ February 17ရက်နေ့ကလည်းတိုင်းသားလူမျိုးစု16စုပါဝင်ပြီးမြင်းကြီးကုန်းကနေရွှေကုန်းတိုင်းတံတားအထိခြိတက်ခဲ့ကြတယ်လို့ကိုရဲနေ့ကတော့တိုင်းသားလူငယ်တွေစုဝေးပြီးအမေရိကန်တန်ယုံရှိမှဆန္ဒပြခဲ့ပါတယ်မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးအမေရိကန်ဥရောပသမဂ္ဂစတဲ့အနောက်နိုင်ငံတွေကဖိအားပေးတာအရေးယူရာတွေလှုပ်လာချိန်မှာတရုတ်ရုရှားနဲ့ဒေသတွင်းနိုင်ငံတချို့ကပါပူးပေါင်းပါဝင်ကြဖို့တိုင်းရင်းသားတွေနဲ့ဆန္ဒပြသူတွေကတောင်းဆိုနေတာလည်းဖြစ်ပါတယ်
။ကိုမိုဇော်ပါရှင်တဆက်တဲ့မြန်မာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမြန်မာနိုင်ငံအနှံ့ပေါ်ပေါက်နေတာမှာဒီကနေ့စကိုင်းတိုင်းမုံရွာမြို့မှာတော့တပ်မတော်တာတအူးလဲဆန္ဒပြပွဲမှာပါဝင်လာပါတယ်တချက်တူဆန္ဒပြပွဲမှာပူပေါင်းပါဝင်လာပြီးတဲ့နောက်လုံချုံရင်အာဏာပိုင်တွေနဲ့ဆန္ဒပြသူတွေကြားတင်မာမှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။မိုက်အေးမာကတင်ပြထားပါတယ်
။အရက်သားအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေပေါ်ပေါက်နေတဲ့သခိုင်းတိုင်းဘုံရွာမြို့ကလှုပ်ရှားမှုမှာတော့တက်ကျက်အဆင့်ရှိတဲ့တပ်မတော်သားတူပူပေါင်းပါဝင်လာခဲ့တာပါ။လူမှုပေါ်အင်အားသုံးနှိမ်နင်းတာမျိုးကိုလည်းလက်မခံနိုင်ကြောင်းဆန္ဒပြပွဲမှာပူပေါင်းပါဝင်လာတဲ့တပ်မတော်သားကပြောဆိုသွားပါတယ်။ဒီက
လည်းကျွန်တော်ပြောချင်တာဒီလိုစစ်တပ်ရုံဖြစ်တာကိုလည်းကျွန်တော်လည်းမကြိုက်ဘူးဗျ။
ဆန္ဒပြသူတွေနဲ့လာရောက်ပူးပေါင်းတဲ့တပ်မတော်သားကိုပြန်လွှဲပြောင်းပေးဖို့ကိုလည်းနောက်ပိုင်းမှာဒေသခံအာဏာပိုင်တွေကတောင်းဆိုခဲ့ကြောင်းကိုလည်းမုံရွာမြို့နယ်အရက်ဖက်ပူးပေါင်းဆောင်ရွက်ရေးကော်မတီဝင်တဦးဖြစ်တဲ့ဦးနေဦးကပြောပြပါတယ်
။မနေ့ကပါမှာဆိုသူ့စစ်သားနဲ့ဆက်လာခဲ့ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတပိတ်စစ်ကြောင်းမှာလည်းဆရာညီနိုင်ကောင်စီကသူ့ကိုထုတ်ပြီးပေါ်လာရောက်နေနိုင်တယ်ကျွန်တော်တို့နဲ့အဲ့ဒီမှာသူကဟောပြောဝတ်တင်မှလည်းဟောပြောပြီးသွားပြီ။ဟောပြောပြီးသွားတဲ့အချိန်မှာလာရောက်နေနိုင်တယ် နင်းတော့ကျွန်တော်အားပြောပြပါတယ်မရှိတော့ဘူးဟောပြောပြီးတော့ပြန်သွားပါပြီသူသူ့လုံချုံအောင်မှာဒီဘက်သူအူပါဘောနော်ဒီလိုကျွန်တော်ပြောလိုက်တယ်ဆိုတော့အဲ့ဒါကိုကျွန်တော်တို့ဝင်စားကြပါလေဆိုတော့အဲကျွန်တော်တို့အဆက်လောက်ကိုဝင်စားလို့ဝင်ကြည့်လို့ရမယ်ဟိုလူအောင်ကြတဲ့ဒီကျွန်တော်တို့ခင်ဗျားရဲ့ကျွန်တော်တို့လုံချုံကြီးကိုတောင်းနေကြတယ်လို့ပြီးတော့ကျွန်တော်တို့ဒီကလက်ထားတဲ့ကျမ်းပတ်သမားတွေကကျွန်တော်ကိုထပြီးတော့ဘုံတိုင်းလုံလိုက်လို့ရှိရင်ကျွန်တော်တို့တပိတ်ဖြစ်ဆောင်ရပဲကျန်ဖက်ပါတယ်ဖြစ်အောင်မျိုးပေါ့နော်အဲ့ဒါကြောင့်ဒါတို့ဒီနာပဲရက်ကြည့်ပါကျွန်တော်တို့တကယ်မရှိတော့ပါဘူးကျွန်တော်ပြောခဲ့တယ
်ဆန္ဒပြပွဲမှာပူပေါင်းပါဝင်သူတက်မတော်သားကိုအရက်ဝင့်နဲ့ဝမှုအစစ်ရှိသူကလူအုပ်ထဲမှာဝင်ရောက်ရှာဖွေခဲ့တယ်လို့လည်းဦးနေဦးကပြောပါတယ်နောက်ပိုင်းမှာတော့လုံချုံရေးတက်ဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားတင်းမာမှုတွေလည်းကြုံခဲ့ရတယ်လို့လည်းပြောပါတယ
်ပြည့်ဆရာဖြစ်တဲ့ဝမှုအောင်သူဟိန်းနဲ့ဝမှုအောင်သူဟိန်းရဲ့တဲ့တယောက်ကအရက်ဝင့်နဲ့ကျွန်တော်တို့လူအုပ်သားတွေမှာဝင်ပြီးတော့လက်သီးလက်မောင်းတန်းကြေးကျော်တယ်လက်ခုပ်ပြီးတယ်ပေါ့နော်အဲ့လိုနဲ့သူကဝင်ပြီးတော့ရှင်နေဝင်စုံစမ်းနေတဲ့ခြင်းကအဲ့ဒါကိုကျွန်တော်တို့ဒီပြည်သူဘက်ကလည်းအဲ့စတဲ့ရရတဲ့အတွက်ဓာတ်ပုံကြီးပို့လိုက်တယ်အဲ့ဓာတ်ပုံနဲ့ကျွန်တော်တို့စံတေးသေးနဲ့လုံချုံကြီးပဲလိုက်ရှာတယ်တွေ့တယ်ဗျနောက်ပို့မှာပဲသူတို့လက်ခုပ်ခေါ်သွားပြီးတော့ဒီမှာဆွေးနွေးပါတယ်ဒီလိုပါပါဒီလိုလာရှာတာပါတဲ့ဒီလာမဆန်တဲ့တော့ပြန်သွားပြီနော်ပြန်သွားတယ်ဆိုတော့ကျွန်တော်တို့မမေးနဲ့ကျွန်တော်လည်းမသိဘူးပေါ့နော်ကျွန်တော်အဲ့လိုပြောပြတယ်အဲ့လိုပြန်သွားတယ်ပြန်သွားပြီးတဲ့အချိန်မှာပြန်အားနဲ့ဆက်လာပြီးတော့သူတို့ရဲအင်အားတွေရှေ့ပို့လာပြီးတော့ဒီလူကိုထုတ်ပေးဖို့သူတို့ရအားမအောင်တောင်းဆိုတယ်ကျွန်တော်တို့ပြည်သူတွေကလည်းဟိုမရှိတော့တဲ့အကြောင်းအကန့်တန်ငင်းဆိုတယ်ပေါ့နော်မရှိဘူးတန်တန်ပြောပြတယ်ပြည်သူတွေအားလုံးကလည်းမရှိဘူးငင်းပြောပြတယ်အဲ့မှာတော့ရေကားတွေရောစစ်စစ်ကားတွေရောတက်လာတယ်ပေါ့နော်ကျွန်တော်တို့ကလည်းအရန်ပြေဘိုးကားတွေကပြီးတော့နိုင်ငံဆောင်နေတယ်အပြာခံပြောကြဆိုကြပါတယ်သူတို့လည်းနောက်ဆုံးသွားသူတို့ကျွန်တော်တို့လည်းသပိတ်စစ်ကြောင်းပြန်လှည့်လာကြတယ
်ဒီလာစမ်းပါပဲစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အမှုနည်းနဲ့အာဏာပြည်ဆိုင်ရေးလှုပ်ရှားမှုတွေလမ်းပေါ်ထွက်ဆန္ဒပြတာတွေလုပ်ကြဖို့တိုက်တွန်းမှုတွေထွက်ပေါ်လာခဲ့ရမှာနိုင်ငံအနှံ့မှာဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်နေတာပါမုံရွာမြို့ကလှုပ်ရှားမှုတွေမှာလည်းတက်ကြွလှုပ်ရှားသူတွေကျောင်းသားလူငယ်တွေဝန်ထမ်းတွေအလုပ်သမားလယ်သမားတွေပူးပေါင်းပြီးသိန်းကနန်းနဲ့ချီပြီးနေ့စဉ်လိုလိုလမ်းပေါ်ထွက်ဆန္ဒပြနေကြတာဖြစ်ပါရဲ့ရှင်
။မိုင်အေးမှာပါရှင်။ VOA မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးခံထားတဲ့မန္တလေးတိုင်းနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်တို့ကိုနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်နဲ့ဒီကနေ့ပဲတရားစွဲဆိုလိုက်ပါတယ်။ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နိုင်ငံတကာအတိုင်းအဝိုင်းကတောင်းဆိုနေချိန်မှာပဲအစိုးရကောင်းဆောင်တဲ့အပေါ်တရားစွဲဆိုအရေးယူဖို့ပြင်ဆင်နေတဲ့အခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုသက်နိုင်ကတင်ပြထားပါတယ်။
ဖမ်းဆီးခံရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မင်းမောင်နဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုတို့ကိုဒီကနေ့မှပဲအာဏာပိုင်တွေကနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်95ခါခွေနဲ့မှုဖွင့်လိုက်တာဖြစ်ပါတယ်။ဒေါက်တာဇော်မင်းမောင်ကတော့ NLD မျိုးသားဒီမိုကရေစီဖွေးချုပ်ကထုတ်ပြန်တဲ့ကြေညာချက်တွေနဲ့ဆက်နွှဲပြီးဒီတစ်ပတ်ထဲမှာပဲတရားစွဲဆိုခဲ့တာဖြစ်ကြောင်းလဲမန္တလေးတိုင်းအောင်မြင်သာဆိုင်မျိုးနယ်တရားရုံးကသတင်းပြန်ကြားရေးအရာရှိဦးထလာမျိုးဝင်းကပြောပါတယ်
။ဆွဲဆိုရတဲ့အကြောင်းရင်းကတော့ကျွန်တော်တို့မျိုးသားဒီမိုကရေစီဖွေးချုပ်ဘိုးလုံးမှုဆောင်အဖွဲ့ကနေပြီးတော့ကျွန်တော်တို့ကြီးညာချက်တွေထုတ်ခဲ့တယ်ကြီးညာချက်5000ထုတ်ခဲ့တယ်ပေါ့နော်အဲဒီကြီးညာချက်တွေကလက်ရှိနိုင်ငံတော်အစိုးရကိုဖြစ်စီပေါ့နော်နိုင်ငံတော်ညီဝတ်ကြည်ကြားရေးကိုဖြစ်စီထိခိုက်စီပြစ်မှုတခုတရားတော်သူကကျူးလွန်ခြင်းလားအများပြည်သူကိုတော်၎င်းအများပြည်သူဤတိချလူစုကိုတော်၎င်းကြောက်ချင်းထိတ်လန့်ခြင်းတခုခုဖြစ်စီရင်အကြံရှိကြောင်းသို့မဟုတ်ထို့သို့ဖြစ်စီနိုင်သည့်အကြောင်းရှိသောကြောင့်ဒေါက်တာဇော်မင်းမောင်ကရာဇတိပုမ95ခါခွေရဒီကြည့်ပေးပါဆိုပြီးတော့ဥက္ကဋ္ဌလောက်လာမှာဖော်ပြတိုင်နိုင်နေတာဖြစ်ပါတယ်ခင်ဗျ။လက်တော့ကျွန်တော်တို့ကတော့ဒီအမှုတမှုပဲဆွဲထားတာရှိပါ15ရက်နှစ်လ2021မှာဆွဲဆိုတာပါ
။ဒေါက်တာဇော်မြင့်မောင်ကိုဒီကနေ့မှာပဲရုံးထောက်ချုပ်ရဲ့ရမန်ယူခဲ့ပြီးလာမယ့်တလင်းလာနေ့မှာရုံးထောက်သွားမယ်လို့လည်းသတင်းပြန်ကြားရေးရာရှိဦးလာမျိုးဝင်ကပြောပါတယ်
။ဒီကတော့ဗီဒီယိုကွန်ဖရင့်လင်းနဲ့အမှုကဆက်ဆွဆွဲခံသူကျွန်တော်တို့ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုကျွန်တော်တို့ချုပ်မိခင်ကပေးလိုက်တယ်ရုံးနေ20နှစ်အချိန်လိုက်တယ်ပေါ့နော်20နှစ်အချိန်တကယ်လို့ကတော့ဒေါင်းနေခံဖြစ်ပါလေလက်ထောက်ညွန်ကြိုင်းမှုဖြစ်ပါလေဗျာဟိုပုံမှန်တော့95ခါဝင်ဖြစ်ပါလေဆွေးဥကပါ
ဖေဖော်ဝါရီလ10ရက်နေ့ကလေးကဖန်စီခံတာတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘုတ်ကိုလည်းအလားတူနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်95ခါခွင့်နဲ့အမှုဖွင့်လိုက်တယ်လို့တမီးဖြစ်သူဒေါ်ကြည်ကြည်ဦးကပြောပါတယ်ဒါပေမဲ့မိသားစုနဲ့တော့တွေ့ခွင့်မရတဲ့အတွက်အသေးစိတ်မသိရသေးဘူးလို့ပြောပါတယ
်ဟုတ်ပါတယ်အဲ့တော့ဗဒရေအရအမှုဘုံတို့မှကြာကြတာပေါ့ဒီမှာဟုတ်လား။အဲငါခါဝင်တော့ဖွင့်တယ်လို့ပဲကြာတာ။ဟုတ်ကဲ့ခုချိန်ကြီးအဆက်တည်းမရသေးပါဘူးပေါ့။ဒီကတော့မသေးတာဆောင်းပြီးသွားတာလို့ပဲမြင်ပါလား။အဲ့ဒါကြောင့်အများဆုံးပြန်ထုတ်ပေးစီခြင်းလို့ပဲပြောချင်ပါလား။
အဲ့တော့ဒီမှာကမင်းရမှာဆမ်းမှမသိတော့ဘယ်လိုပြောမှမသိဘူးလေအဲ့တော့ဘယ်လိုဆက်တယ်ပြီးတော့ဘယ်သူ့ကိုမေးရမှလည်းမသိခဲ့ဒီမှာဆမ်းမှမသိတော့ဒီမှာဘယ်လိုသွားပြရမှလဲဆရာတို့ဒီမှာမလုပ်လို့မရဘူးတခါတည်းဝင်ကြီးချုပ်ကိုတရားစွဲဆိုထားတဲ့အကြောင်းရှင်းရှင်းလင်းလင်းသိနိုင်ဖို့ဒီနေ့စီမံအုပ်ချုပ်ရေးကောင်စီဖွဲ့ဝင်ဘုံဘုံကြီးမင်းတန်းကိုမေးမြန်းခဲ့ပေမဲ့အသေးစိ
ပြန်လို့ပေးခဲ့ကြောင်းလေဘုံမကြီးမင်းတန်းကပြောပါတယ်။တခိုင်ပြည်နယ်မှာဖမ်းဆီးခံခဲ့ရတဲ့အစိုးရဖွဲ့ဝင်တွေကတချို့ကိုနေအခြေချုပ်နဲ့တင်းတင်းထားပေမဲ့အများစုကိုပြန်လို့ပေးခဲ့ကြောင်းလေဘုံမကြီးမင်းတန်းကပြောပါတယ်။တခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့မန္တလေးတိုင်းဝန်ကြီးချုပ်တို့ကိုတရားစစ်ဆိုထားတယ်လို့တမဒဦးဝင်းမင်းကိုလည်းတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုနဲ့တရားစစ်
ကိုလာသမကနဲ့အမေရိကန်ပါဝင်နိုင်ငံတကာတိုင်ဝန်ကတော့ဒေါင်ဆန်းစစ်စီပါဝင်ဖန်စီထားသူတွေကိုပြန်လော့ပေးဖို့နဲ့နိုင်ငံရေးပြဿနာကိုငြင်းငြင်းချင်ချင်ဖြေရှင်းဖို့လဲတိုက်တွန်းထားပါတယ်ခင်ဗျာကိုတန်နိုင်ပါရှင်ခရစ်စတဲ့ဆန္ဒပြသူတွေဖိအားပေးခံရတဲ့တဲ့ရင်ဖက်ဆက်ရအောင်ပါ စစ်တပ်ကအာဏာသိမ်းတာကိုစတင်တဲ့မြန်မာနိုင်ငံတော်ကလှုပ်ရှားမှုတွေမှာပါဝင်ကြတဲ့ဝန်ထမ်းတွေကိုအာဏာပိုင်တွေကဖမ်းဆီးတာတွေဖိအားပေးတာတွေရှိနေပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနကဝန်ထမ်းတချို့အပါအဝင်ဖမ်းဆီးခံရသူတွေဖိအားပေးခံရသူတွေရှိနေပေမလို့အလုံမစင်မဲ့အနှုတ်အနေနဲ့စတင်တဲ့လှုပ်ရှားမှုတွေမှာဆက်လက်ပါဝင်နေသူတွေလည်းရှိပါတယ်။အပြည့်စုံကိုတော့မအိမ်တနာထုံးကပြောပြထားပါတ
တင်းနှစ်ပတ်လောက်ရှိလာချိန်မှာပဲလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဝန်ထမ်းတွေကိုအာဏာပိုင်တွေကဖမ်းဆီးတာခြိမ်းခြောက်တာတွေလုပ်လာနေတာပါ CDM လို့ခေါ်တဲ့အမှုနည်းနဲ့အာဏာဖီဆန်းတဲ့လှုပ်ရှားမှုမှာပါဝင်နေသူဝန်ထမ်းရာကျော်ရှိတဲ့အစိုးရရုံးဆိုင်ရာနေပြည်တော်ကနိုင်ငံသားရေးဝန်ကြီးဌာနရုံးဝန်ထမ်း17ယောက်ကိုလည်းဒီကနေ့မနေ့အစောပိုင်းမှာပဲအာဏာပိုင်တွေကဖမ်းဆီးသွားတယ်လို့လုတ်ဖော်ကိုင်မတ်တူရာ VOE ကိုပြောပါတယ
်ကျွန်တော်တို့သိရတဲ့လောက်သွားပါနော်ဒီနေ့မနေ့၄တိုင်းမှာတဲ့သူတို့နေတဲ့အိမ်ပေါ့နော်အဲ့ဒီအိမ်လာဖမ်းသွားတယ်လာဖမ်းသွားတယ်ပေါ့နော်ဒီဖမ်းတဲ့အကြောင်းကိုလည်းဖမ်းခံရတဲ့လူတွေကကျွန်တော်တို့ဒီဖုံးဆက်တယ်ဖုံးဆက်ရင်ကျွန်တော်တို့ကလေးနိုင်ပြတဲ့အတွက်ဟောမခံနိုင်ဘူးအဲ့ဒါသူတို့ဖမ်းလာတဲ့အကြောင်းကို message ပို့လာတယ်ဒီ message လေးပဲရတယ်ပေါ့နော်အမသူတို့နဲ့ဆက်သွယ်မရဘူးအမသူတို့ဖုံးကိုတင်းထားတယ်ဆိုတင်းထားတယ်လို့သိရပါတယ်မဟုတ
်နိုင်ငံသားရေးဝန်ကြီးဌာနကဖမ်းဆီးခံရသူဝန်ထမ်းတွေမှာအကြီးတန်းနဲ့အငယ်တန်းစည်းရီးတွေပါဝင်နေတယ်လို့ပြောပါတယ်အလုံးမစင်းမဲ့အာနာဖီဆန်နဲ့လှုပ်ရှားမှုကြောင့်အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေတော်တော်များများရပ်ဆိုင်းနေချိန်မှာပဲလုပ်ငန်းတွေပြန်လည်လည်ပတ်နိုင်အောင်အာနာပိုင်တွေကဖိအားပေးနေတာပါရပ်ဆိုင်းနေတဲ့လုပ်ငန်းတွေလည်ပတ်နိုင်အောင်မကြသေးခင်ချက်တွေကစလို့အာနာပိုင်တွေကဖိအားပေးခံနေရတဲ့အထက်မှာတော့မီးရထားလုပ်ငန်းလမ်းတစ်ခုအပါဝင်ဖြစ်ပါတယ်မြမမီးရထားဝန်ထမ်းတဦးကတော့ဖန်စီအရေးယူဖို့အထိဖိအားပေးဖို့စီစဉ်နေတဲ့သတင်းတွေထွက်ပေါ်နေတယ်လို့ပြောပါတယ
်တိုင်းတော်ဝန်ကံဆိုတာကစစ်တပ်ကလာတဲ့အတွက်သူကတော့ကျွန်တော်တို့ဖိအားတအားပေးတယ်ပေးတယ်ဆိုတာကနောက်ဆုံးဖန်ခိုင်းတဲ့အစင်တီအောင်တော့ကျွန်တော်တို့ကအဲ့လိုကြီးပြန်ကြားတယ်ကြီးကြရေလို့ကျွန်တော်စီတော့ရောက်မလာဘူးဆက်ပြီးတော့ကျွန်တော်တို့ကတော့ကျွန်တော်တို့အဆုံးထိဟိုလုပ်ဖို့စီရင်အဆုံးထိလုပ်မှာပါကျွန်တော်တို့ကလည်းအဆိုးဆုံးထိတွတ်ထားပြီးသားပါဒါပေမဲ့အကောင်းဆုံးပြင်ဆင်တာပါလေ
မင်းညားကလည်းမန္တလေးမြို့ကနေမြကြီးနားကိုသွားမဲ့ရထားကိုဝန်ထမ်းတွေတာစီဆန္ဒပြတဲ့တဲ့တွေထွက်ပေါ်ခဲ့ပြီးတဲ့နောက်မန္တလေးဘူတာကြီးအနီး34လမ်း88လမ်းနဲ့89လမ်းကြားရထားလမ်းတစ်ချက်လုံခြုံရေးတပ်ဖွဲ့တွေကတနက်ပြစ်ဖောက်လူစုခွဲခဲ့ပါတယ်။အကြမ်းတစ်ဖက်ပဲအာနာဖီဆန်နဲ့လှုပ်ရှားမှုတွေမှာပါဝင်သူတွေကိုအာနာပိုင်တွေကဖိအားပေးတာတွေရှိနေပေမဲ့လည်းလှုပ်ရှားမှုတွေမှာဆက်လက်ပါဝင်နေသူတွေလည်းရှိနေပါတယ်။ဒီတရင်ဘက်အစောပိုင်းမှာပဲလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နင်းမှုကြိုးပမ်းခဲ့တဲ့ရှမ်းပြည်နယ်တောင်ကြီးမြို့ကဆက်ဆံထုံစီယုံမှာဆိုရင်လည်းအလုပ်ပြန်ဆင်းဖို့ဖိအားပေးတာတွေကိုဝန်ထမ်းတွေကကြံ့ကြံ့ခံရေးဆိုင်နေကြတယ်လို့ပါဝင်လှုပ်ရှားသူဆရာဝန်တူကပြောပါတယ်။
အဲ့ကူကတော့ဆေးရုံနယ်ကဟိုဆရာဝန်ဆောင်ကနာပြီးအဆောင်ပေါ့ဗောနော CDN ပညာထားတဲ့ဒီရောမပညာတဲ့ဒီရောသူကပြေးရကြတော့ကြာအကုန်လုံးအတင်းပြောင်းပြီးလဲနေကြပါဗောနော်ဟိုလုံကြုံကြီးတွေပေါ့သူကတော့ဖာကြီးရဲ့တဲ့နေသားမင်းမသိရင်လည်းဒါဒါမျိုးကဟိုတရားချက်ဖန်တဲ့ပုံစံမျိုးမဟုတ်ဘဲနဲ့ဟိုခံတဲ့သူကယနေ့စကန်တော့အဲ့လိုမျိုးစီးရဲ့ပုံစံမျိုးဖြစ်တော့လေအကုန်လုံးမနေရကြဘူးနဲ့အတင်းနဲ့ကြောင်းနေကြရကြဟုတ်
အနာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ကြတဲ့လေကြောင်းထိန်းသိမ်းရေးလုပ်ငန်းကဝန်ထမ်းတချို့ဟာလည်းပြီးခဲ့တဲ့တစ်ပတ်တည်းမှာပဲအနာပိုင်တွေကဖန်စီတာဖိအားပေးတာတွေခံနေရတာပါကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကတော့ငြိမ်းချမ်းတဲ့ဆန္ဒပြလှုပ်ရှားမှုတွေကိုအနာပိုင်တွေကအင်အားသုံးနှိမ်နင်းတာတွေဖန်စီတာတွေမလုပ်ဖို့နဲ့အရက်သားအစိုးရကောင်ဆောင်တွေအပါအဝင်ဖန်စီထားသူတွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်ရှင်
ဒီလိုမျိုး
American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပင်းနေ့ညဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့50အပြင်လိုင်းလာမီတာ190ရောကနေထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်။ခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးတုံတက်ချက်ကိုတင်ပြသွားပါမယ်။စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုတပိတ်မောက်တဲ့လှုပ်ရှားမှုဟာစိတ်ဓာတ်ခိုင်မာဖို့လိုတဲ့ရေရှည်တိုက်ပွဲဖြစ်ကြောင်းဥအောင်ခင်ကရေးပြီးကိုညံဝဲအောင်နဲ့အတူတင်ဆက်ထားတာဖြစ်ပါတယ်
။အခုတော့ဥအောင်ခင်ရဲ့မြမအရေးတုံတက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုတပိတ်မောက်တဲ့လှုပ်ရှားမှုဟာစိတ်ဓာတ်ခိုင်မာဖို့လိုအပ်တဲ့ရေရှည်တိုက်ပွဲဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ဦးကျော်မူကြီးမင်းအောင်ဆိုင်ဦးဆောင်ပြီးစစ်အာဏာသိမ်းတာကိုပြည်တွင်းပြည်ပမှာတောင်းတပြပြကန့်ကွက်ဆန္ဒပြကြပါတယ်။အနှစ်30ကျော်ကဖြစ်ပေါ်တဲ့ရှစ်လေးလုံးအရေးတော်ပုံနဲ့အတော်တူပါတယ်။ထူးခြားတာကတော့စစ်အစိုးရတည်ထောင်ခဲ့တဲ့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေကိုပါတပိတ်မှောက်ဖို့တောင်းဆိုကြတာပါပဲ CDM အာနာပီဇန်ရေးလှုပ်ရှားမှုမှာစစ်စီးပွားရေးတပိတ်မှောက်မှုပါဝင်လာပါတယ်မြမဘီယာနဲ့ဥပိုင်ထုတ်ပစ္စည်းကို City Mart နဲ့ Ocean Supermarket ကနေပေးရှားလိုက်ကြောင်းကြားသိရပါတယ်ဒါပေမဲ့စစ်တပ်ရဲ့စီးပွားရေးလုပ်ငန်း134ခုဟာပြည်သူ့ဘဝနဲ့ရောထွေးလာတာကြာပြီမှုသူတို့နဲ့အဆက်ဖြတ်နိုင်မှုကိစ္စမှာပြဿနာရှိလာနိုင်ပါတယ်စစ်တပ်ရဲ့စီးပွားရေးအင်ပါယာမှာအရန်ဇာတဘီယာစီးကရက်အထည်ချုပ်ဘန်လုံငါဟိုတယ်အင်ချမ်းမြေတည်ယူပို့ဆောင်ရေးကုန်ထုတ်လုပ်ရေးစတဲ့နယ်ပယ်မျိုးစုံပါဝင်ပါတယ်စစ်တပ်ရဲ့ဥပိုင် limited နဲ့စီးပွားရေးကော်ပိုရေးရှင်းရဲ့အကြီးအကဲဟာတက်ချုပ်မင်းအောင်လိုင်ပါနိုင်ငံပိုင်ကိုပုဂ္ဂလိကပိုင်လုပ်ပြီးချမ်းဖို့ခရိုနီလက်ထက်ထိုးအပ်တဲ့နေရာမှာဥပိုင် limited ဟာကျွမ်းကျင်ပါတယ်ဒါကြောင့်သူတို့ရဲ့ကုန်ပစ္စည်းကိုတပိတ်မောက်တာဟာရေရှည်တိုက်ပွဲဖြစ်ပါလေ
။မြမရင်နီမြို့နယ်မှုနဲ့ကုမ္ပဏီများဦးစီးဌာန DICA ကိုစီးပွားရေးဥပိုင်လီမီတက်က2020ဇန်နဝါရီလမှတင်သွင်းတဲ့အစီရင်ခံစာအရအစုရှယ်ယာရှင်စစ်မှုထမ်းနဲ့စစ်မှုထမ်းဟောင်း 38,000 ကျော်ရှိကြောင်းသိရပါတယ်။တိုင်းစစ်ဌာနချုပ်တိုက်ရင်တက်မှစစ်မှုထမ်းဟောင်းအတင်းစတဲ့အတင်းအဖွဲ့1800ကျော်ကလည်းအစုရှယ်ယာပိုင်ဆိုင်ကြပါတယ်။ဥပိုင်လီမီတက်ရဲ့အစုရှယ်ယာ၃ပုံတစ်ပုံဟာအဖွဲ့အစည်းပိုင်ဖြစ်တယ်လို့ဆိုပါတယ်အစုရှယ်ယာရှင်ထိတ်တန်းတက်မှုကြီးတွေရဲ့အမည်ကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်2017မှာဘူဂျုံမူကြီးမင်းအောင်လိုင်ကအစုရှယ်ယာ၅သန်းပိုင်ဆိုင်တာမို့ကျက်တသန်းခွဲရရှိသွားပါတယ်အနောက်ပိုင်းတိုင်းစစ်တပ်နာချုပ်ရဲ့တန်ရင်တက်ဖွဲ့95ခုဟာအစုရှယ်ယာ43ရာခိုင်နှုန်းပိုင်ဆိုင်ပြီးအမြန့်ငွေကျက်တန်း1250ရရှိကြောင်းသိရပါတယ်
ဒါပေမဲ့စစ်သားနဲ့စစ်ဘူဆင်းရဲချမ်းသာခွာခြားတာကိုစစ်သားကြီးတော့စစ်ဘူတိုက်ဆောက်ဆိုတဲ့စကားကတက်တည်ပြနေပါတယ်။ငွေဆက်ခုတွေဝေပြီးစစ်အာဏာသိမ်းပွဲကိုဂုံပြူတဲ့တပ်ချုပ်ကြီးရဲ့တာအောင်ပြည့်စုံကိုလူသိများပါတယ်။ရေခါဆေးဝါးလုပ်ငန်း၊ရုပ်ရှင်လုပ်ငန်း၊ Mitel Telecom, Stella 7, Yangon Gallery, Yangon စားတောက်ဆိုင်၊အင်းအကနာကကန်တရာဆေးရုံမန္တလေးကပူမန်ဟိုတယ်စကိုင်းဝမ်ဆလိုရင်းနဲ့ရန်ကင်းမြို့နယ်ကမိုးကောင်းရန်နာဆေးရုံကိုအောင်ပြည့်စုံကပိုင်ပါတယ်။ဇနီးဖြစ်သူမျိုးရန်နာထိုက်ကတော့ရင်းချမ်းပြည့်စုံကုမ္ပဏီပိုင်ရှင်ဖြစ်ပါတယ်။တချို့ရဲ့သမီးခင်တိတက်မွန်ဟာ7 cents ရုပ်ရှင်နဲ့ Everfit Gym တွေကိုပိုင်ဆိုင်ပါတယ်
။စီးပွားရေးဥပိုင်လီမီတက်ဆိုတဲ့စစ်တပ်ပိုင်ကုမ္ပဏီတည်ထောင်တဲ့1990ကနေ2017အထိ21နှစ်အတွင်းအစုရှယ်ယာရှင်တွေကိုကျပ်ငွေတန်ပေါင်း 38,000 ကျော်ပေးအပ်နိုင်ခဲ့တယ်လို့ဆိုပါတယ်။အဲဒီထဲမှာတန်ရင်တပ်ဖွဲ့တွေကိုကျပ်ငွေတန်ပေါင်း 95,000 လွှဲပြောင်းပေးအပ်နိုင်ခဲ့တယ်လို့သိရပါတယ်။ဒ ဒီလိုတွေ့ရှိကြတဲ့ကိုနိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကဥပိုင်ဒီမီတက်ကိုစာရေးမေးမြန်းတဲ့အခါမှာစာလက်ခံရရှိကြောင်းပြန်ကြားပေးမယ်တွေ့ရှိချက်ကိုမငင်းဆိုပါဘူးစစ်တပ်စီပွားရေးလုပ်ငန်းကရတဲ့အကျိုးများကိုစစ်သားတွေခံစားရတာအလွန်နေပါပြီပို့ချုပ်ဘူမှုတွေကအများဆုံးအကျိုးရရှိနေပါတယ်စစ်သားကတော့အစိုးရပေးတဲ့လုပ်သက်ပင်စင်ကိုသာမိခိုနေရပါတယ်တမရော်မှာရာဒူးကြီးလေးလေးချမ်းသ
ဒီဘွားရဲ့လုပ်ငန်းမျိုးစုံလုပ်ကိုင်းနေတဲ့လုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။ကမ္ဘောဇာနဲ့ဥပိုင်လီမိတက်ဟာကျောက်စိမ့်နဲ့ဗရမျာလုပ်ငန်းကိုဖက်ဆက်လုပ်ကိုင်းနေတုန်းဖြစ်ပါတယ်။ဒါကြောင့်မြန်မာရူဘီအန်တာပရိုက်ဗရမျာလုပ်ငန်းမြန်မာအင်ပီရီယယ်ဂျိတ်ကျောက်စိမ့်ကုမ္ပဏီနဲ့ကန်ကရီကျောင်းမြေလုပ်ငန်းကိုအမေရိကန်အစိုးရကတန်ခါအရေးယူလိုက်တာဖြစ်ပါတယ ကိုပြပြနိုင်မှသာအကွင့်တို့ကစစ်ဘိုလ်လူဒန်းစားကိုပြုပြင်ပြောင်းလဲနိုင်လိမ့်မယ်လို့စာရမ်းမှာတင်ပြထားပါတယ်စစ်တပ်ပိုင်ကုမ္ပဏီအားလုံးနဲ့လက်အောက်ခံလုပ်ငန်းကိုပြင်မထားပြီးစီးပွားရေးအရာအရေးယူတဲ့နယ်လို့ကုလသမဂ္ဂကအကြံပြုထားပါတယ်ဒါပေမဲ့ပြည်သူလူထုရဲ့လူမှုစီးပွားရေးကိုမထိခိုက်အောင်အသေးချာစဉ်းစားကြည့်ရင်ပြီးမှတန်ခတ်အရေးယူရမယ်လို့ဆိုပါတယ်
ဦးအောင်ခင်ရဲ့မြန်မာအရေးတုံးသက်ချက်ကိုကြားခဲ့ရပါရှင်ခုတော့အပတ်စဉ်တင်ဆက်နေကြဂျမိုင်းကနာပါဒီတစ်ပတ်မှာတော့စစ်အာဏာသိမ်းဆန္ဒပြမှုအတွင်းထိခိုက်ဒဏ်ရာကာကွယ်ရေးအကြောင်းပြောပြထားပါတယ်မြန်မာနိုင်ငံအနှံ့စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေကြီးမားလာချိန်မှာအာဏာပိုင်တွေရဲ့တုံ့ပြန်ဖြိုခွဲမှုကြောင့်ထိခိုက်ဒဏ်ရာရတာတွေများလာမှာကိုလည်းဂျမိုင်းပညာရှင်တွေ
Okay, Dr. Ming, come here. General, the Siana thing was sent in ye, the second scene, Mapuam was found ye, Saturday, CDM, no Shamu, I want Nanga, Nab, Lure, the Tanun, and Chibi, or Puang Pawan, Lajara, Kajaro, Sarukurale, Usam Pawan, Nere, and Ne Tama. Sari Chama is Sayabono, Gulu, the Sanapia, Nere, Kala, Atrema, and a Shirari, to a Balloon, Mutual, the Indian Saint Dinner, Surago, the Nedica Cinema, Vasia.
အကျမ်းမဖက်ဖန်းနဲ့ဒီဝေသားနဲ့ခြေပြီးတော့တနင်္ဂနွေလုံးပေါ့နော်ပြောရင်ပြည်ကျွန်တော်အဆမ်ဘလီတောင်ကျင်းသုံးနေတာအဲ့ဒီအချိန်မှာခုနဆက်အာနာရှင်ကဖြိုခွဲလာတာလေအခုတို့ရှင်သူတို့ဘက်ကအကျမ်းဖက်ပြီးပြစ်ခတ်တာလေနော်လူတို့ကလုံးဝအကျမ်းဖက်တာမဟုတ်ဘူးအဲ့ဒီအတွက်ကြောင့်ကျွန်တော်တို့မှလူဒီမှာထိခိုက်ဒဏ်ရာရတာလေဟိုအရင်ရက်တရားဆိုလို့ရှင်ကျွန်တော်ဝါတာကန်နော်လ
Bore Hamu Motusan and Lenna Dean here, Pinny Dari Ha, and Ludi to Anne Mihalare. Otanana Pitale Palu, a Columitia, County Lavio, who they view the road at the Yabi.
Okay, sir. Editor, a Gulu D, Lenna Newsom, Kani, Tayan and Nita, Sia, a Tigaba, Savio, a champion.
A good card, General Tuame, Nizin, Nizin, Dichita, Mepueha, Tia Lemo, Nia Lemo, General Shisha, she is Shila, Navy, Anna Vina, Sashi, Ula, or Delajo, or General Tua, Ula Ludia, Majinamburia, Senito, Nizin, Nizin, Duanioma, Nizin, Ludia. ยามเองสิ่งที่เราขายมาเองปีอื่นก็น่าทายาดันเจ็ดที่ไม่อยากเอาจุดนี้กับเรื่องนี้บอกว่าอยากอะไรเป็นรู้จักมันเลยว่าอุ้งสุดที่ยี่เหมียวที่การีอันนี้อะไรก็ตัวนี้อะไรที่เหมียวยี่เรียนเหมียวทั้งตัวเลยแต่สังเกตุได้ในทวีปปีง่ายที่ยาวเลยที่การที่มาการันต์ท่องเหนือสิ่งเดียวแต่ถ้าอยู่กองทัพชอบเปลี่ยนมาสุดที่จะน่าเชื่อมันเนี่ยเชื่อจะมาต้องมันเนี่ยเราส่วนที่ยี่กงมา ดีลูกก็ถูกเกิดเนี่ยมาดีลุงหาเอ้าเปลี่ยนตัวเนี่ยคนเราอย่างมีลุงรู้เนาะแต่ยังที่รู้เช่นเนาะมีสิ่งที่ทายาอะไรสิ่งนี้อู่กังรู้มันแต่ยัง Kalau alam lagi pepet pelak lagi loh sih, kalau trauma de brain injury lo korai, oh kau nampak tu nih jengkel laut di kanda ramu di, kalau ayah ni leca doa hari, ayah ni mah ajuju hari, itu dah ramu di jenuh pilih ni, pompe dah ni mah kaku kono, di jalan mah mah pressure di paru di jang supi doa hari biar, ini supi doa ramu di le, pilih mana, di jiri suvio, ini pada body temperature yang jauh hari, mumi le doa le pilih mana, dah ha, amyak bisa bayi de pilih ni.
Okay, saya roti ye. เดี๋ยวเนี่ยติดตากูเป็นลมอยู่เปลี่ยนไปแล้วต้องเปลี่ยนการกูเองนะพี่ลากันยังดูอยู่ที่การอ๋อทำแบบนี้เนี่ยทั้งชาลีป่ารู้เปลี่ยนไปเนี่ยมอเดอร์ดาบอ๋อเนาะแต่เมื่อเช้าเล่นไปป่าแต่ตอนนี้ที่ตัดตาไปเลยเขาเนี่ยมาที่แกอ๋อรู้ดีอ่ะเนาะตอนนี้เฮลเมตีป่ะเนาะสังเกตสิ่งที่โอชุดูหันมือเลยตอนนี้สองท่าบุรุษเลยมีลมหนูนักเขาดูประสาทดูเนาะสูบเที่ยวเว้ยมาประสาทที่อันนี้ไปดูอารมณ์มือเลยตอนนี้ที่ท่าบุรุษเลยด
ก็มีโอ้ตมีดีกูไม่ปีอยากบุคลีสเลนี่เอาดีไม่ปีอยากสุดาชีวิตมันเลยกูดีมีโอ้ตมีเลยสกุลนี่ฮะของกูที่ปีเราไปส่งตัวแกไปน้าลูรู้เลยกูดีมาจะเล่าเนี่ยได้บอกได้ดีนี่เลยลูดีหลังเจ็ดตาดีเองจะทำไปทำอะไรเองเนี่ยกูเปิดตัวนาดีฮะสิ่งที่ตรงมือเช่นจันโรยเฮ้อาจารย์เพิ่มมือเช่นนี่เลยตอนนั้นเจ้าตาวันยามมาเลยเช่นจันโรยปิดฉากแล้วไม่ได้คัดตัวไปตัวปะกูจะพยายามลุยยาช่างนั่นหรอกแต่พี่พี่มันแต่ปีเดียวนักการตัวติ ตามมือของเราป่าสองท่าปีตัวมาพี่เป็นเราเช่นตัวช่วยแต่ละส่วนเราจะต้องพี่ปีตัวนั่นเช่นเนี่ยเป็ดคู่เนี่ยเนาะคงจะเป็นพี่ปัดดินเนี่ยเป็ดพัดตัวเลือดสีแดงอยู่แล้วตัวเด็กตัวเราเองเสียดีรู้ใช่ไหมมาตัวหลานนี่อะไรสีเดียวสันนับยานี่สีจังตัวเล็กคนจีดามาแล้วอายุพอผู้ดันนี่เราจะต้องมีอายุเสียงเนี่ยสีท่าไปช่วยโซเชียลสีกันเดี๋ยวเราจะพูดไปตัวเมดิกาบาสโอบิโอมันเรื่องนี้มีมาพูดอะไรสีเสียอายุมาจะต้องรู้ดีอันดูเรื่องการีอะ ဆိုတော့ကျွန်တော်တို့ဒီသဘောဆိုင်ကြောင်းအဆိုရင်းကြီးကသူ့ဆရာတပည့်တွေနဲ့သူတို့စီစဉ်ထားပါတယ်ဒီလိုမျိုးပြစ်ခတ်ဖြိုခွဲပြီးအများကြီးတွေလာပြန်သူတို့အရေးပေါ်အရိုးဆရာအောင်များဖွဲ့
နောက်ထောမှာတီးမလို့အော်တိုပက်တစ်တီးမလို့ဒီတီးတွေကနေပြီးတော့ရေဒီပေါ့နော်စေယုံကြီးမှာလုံးလို့မရရင်တော့မှအရင်နားမှာအနည်းဆုံးရှိတဲ့ရွှေလာမင်းစလို့စေယုံမျိုးပုတ်ကလေးကစေယုံမျိုးတွေမှာသူ့ဖို့ကျွန်တော်စီစဉ်ထားပြီးဖြစ်ပါတယ်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီမျက်ရည်ယူပုံတွေတုံးတဲ့အပိုင်းအတွက်ခေါ့မျက်ရည်ယူပုံတွေမှာသူကပေါက်ကွဲသွားပြီဆိုအုံးငွေတွေထပ်မယ်ဒီအုံးငွေ
တနေ့ကုန်ချီတက်ထားလို့ချွေးအဲ့ချွေးတွေကိုလာပြီးတော့သူကထိမှာခါအဲ့ဒီနေရာတွေအကုန်လုံးကိုရေသားဆိုရေသားလောင်ပဲဗျာမျက်လုံးတို့ရေမျက်လုံးကအရန်ကိုပူဆက်ပြီးတော့မျက်လုံးထဲမှာညီရဲလာမယ်အဲ့တော့သွားသွားပြီးလက်နဲ့ခဏခဏပုတ်မယ်ဆိုလို့ရှိရင်ပုတ်တဲ့အတန်ကြောင့်မျက်စိကပိုပြီးတော့ဒီထိခိုက်တန်ရမှုရှိနိုင်တယ်ဒါမှမဟုတ်ဒါမှမဟုတ်ဖြစ်လာပြီဆိုလို့ရှိရင်ကျွန်တော်က CS gas ကရေမှာပြောဝင်နေဗျအဲ့ကြောင့်ကျွန်တော်ကရေပလင်းနေဆောင်ထားပြီးတော့ရေနဲ့ဖြန်းမှာဖြန်းမှာဆိုတာ first day ပေါ့နော် bike clip ပါတာနဲ့များများဖြန်းပြီး7မိနစ်15မိနစ်လောက်ဖြန်းပြီးမျက်လုံးကိုမျက်လုံးနဲ့ဝင်ပြီးမျက်လုံးကိုလက်နဲ့မပုတ်ဘဲနဲ့ကျွန်တော်တို့တော်တော်လေးသက်သာလာနေမယ်။ဘာဖြစ်ဖြစ်ဒီပါးတွေလည်းကျွန်တော်တို့ဒီရေပန်းတွေပဲပန်းမှာနှာခေါင်းနဲ့ပန်းမှာအဲ့ရနေအဆုတ်ထဲဝင်သွားပြီးတော့အဆုတ်ထဲမှာလည်းကြက်တာမောတာတွေဖြစ်လာနေပါတယ်။အဲ့တော့ကျွန်တော်အစာရင်ထဲဝင်သွားတဲ့အတွက်ကြောင့်ကျွန်တော်
ပါလက်စည်းရရှိရနေမှာလက်စည်းကအမျက်နှာလေးစည်းပါအကုန်ရှိနေမှာစည်းပါအင်းကြီးကိုချုပ်လိုက်ပါအင်းကြီးမှာပြင်နေပဲဆိုလို့ရှိရင်ဒီအင်းကြီးကဒီငွေတွေရှိတယ်အင်းရောက်လို့ရှိရင်လည်းကျွန်တော်တို့ပြန်ပြီးတော့ရေတို့တေချာချိုးပါတော့ဆယ်မိနစ်15မိနစ်အနည်းဆုံးရေတွေနဲ့စည်းလိုက်လို့ရှိရင်တော့တက်တာပါမှာဖြစ်တယ်ဒီတိုင်းမှာဒီတိုင်းအားကြီးအကြံငယ်လို့ရှိရင်သူကနိုင်ဝက်ကနေတနအာကြီးကိုလောက်ထ
အပတ်စဉ်ကျန်းစနေကြကိုဝင်းမင်းရဲ့ဂျမိုင်းကနာကိုနာဆင်ခဲ့ရတာပါရှင်ဖီယိုအင်းမြန်မာပိုင်းရဲ့ဂျာတာပြည်နေညာဖက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တိုင်းရင်သတင်းလွှာလဲပါ VNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါတယ်ရှင်
sen tin set twa me tan yin de tin lwa ga ju su ba de myama nangan twan tan yin da lu myo su ri ni thain cha de ayat de ta ri ma phit pyet ni de phit pyet twi ne tan yin da ri ye atan twi go thin hat tin set tha da phit ba de
Penglavashin, Maka Amiba, Hirawaino Dari Dipsataraji, Tibet Dining the Dinwama, Nasa Yamarikaro, Rakai Shane, Gipsimbinari Masi, Anna, Ben Sajin, Sanapia Wema, Sana Topojare Bidurigo, Indeti, Lilan Pansimuri, Damrone, Yet of Perga, Satai Pilu Lanivare, Anna, Ben Yumugo, Moon Lutuga, Sanjin Ganguanireja, Muninu Ye Padi, Boho Comedy Winter Ugo, Anna Basic Gaussima Bowenbo, Muninu Ye Padiga, Lakan Pai Bari.
Jamaga Nang Hong Bassin, the name of Sangbong at the Din Sapi Tuamava, Sit Anna Din Sanjin, Nisin Satai Pilo Lani Jare, Molemia Mu, Sanapia Lutuga, CDM Lo Shamuma. Yeta wanta along Bawin Lapu, Yango Molamia and Lucy Yeta Hambamu Pipo Kevare, Pipo Ilasa Toyan Nimana Banga, Molamia and Ni Yangon Dwame Lucy Yetago, Dasi Kerava, Leshi and Nitagaro, Mumbine Molamia Mubo, Anna Tainsi Osu Pilchai, Ninjaswa Sana Porto Buema, Yama Mieta 100 Epje, Asoya Tana Bonzo 100, Bogliga Ban 100, CDM Losha Muma Bawin Nidet Adwe, Bandri Le Baitani Avare, Asoya Yama. Sipoi Pantacugaro, Yesita, Tengarine, Lungjoy, a sound chat happy, Quintani Abime, Lu Owen, Tramashito, the Lobsini, Lu, Banwantan, Ripiacha, Yat, the Avare.
Yamananga, Madame Doga, Yetta, Asuya Tangani, people at the Yeniga, Siana, Damien, now by Chim Yota, the Uzi, and Epgare, Dreamitasu, Indigo, Indianing, and Shim Yopa, Missuran Bine, Mananga, Yekolon, Queen people, Donkan, everybody. Tim Yodata Uyemi Dasu in Hase Jogo, Missuran Binema Yayi Nitan Queen Pepo, Bine Soyago, Pepo Elase, Yeniga De Win Downsu Tarelu, Bioyesu Queen Sidu, Slang Teniga, Biovare, Akulo, Colum Queen Downkan Tayadaha, Nesimi Manega Yetini, Yamalula Ade Yarigo, Jodin Shan Shan and Bupi De Lu Biovare.
The နှစ်ကျော်ကြာတိုက်ပွဲဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကနေရာတချို့မှာအခုခါတိုက်ပွဲတွေမရှိတော့တဲ့အတွက်မြန်မာစစ်တပ်ကမိုင်းရှင်းလင်းရေးတွေလုပ်ဆောင်နေတယ်လို့သိရပါတယ်။အဲ့ဒီမိုင်းရှင်းလင်းရေးကိုဖြစ်ပွားလက်ဆက်9ရက်နေ့ကစတင်ပြီးစစ်တွေအမ်ဂါလန်တခြားရတိတောင်မြို့နယ်အငူမော်ကနေ မောင်တော်မြို့နယ်ခမောင်းစိတ်ကားလန်ဝဲယာရီမှာလှုပ်ဆောင်နေပါတယ်။မိုင်းရှင်းလင်းရေးကိုနှစ်ပတ်အကြာအချိန်ယူလှုပ်ဆောင်သွားမှာဖြစ်ပြီးမိုင်းပေါက်ကွဲမှုတွေဖြစ်ပွားခဲ့တဲ့ကျေးရွာတွေအနီးတစ်ဝိုက်ကိုလည်းလှုပ်ဆောင်သွားမှာဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးနေထွန်းလှိုင်ကပြောပါတယ်။ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်တွေ
တယ်
ပြီးခဲ့တဲ့ဖေဖော်ဝါရီ9ရက်နေ့ကမြန်မာနိုင်ငံရေးကြောင်နဲ့စဖြတ်ကျော်ဝင်ရောက်လာမဲ့မိတိဒုက္ခတွေကိုမဆိုမိမိတို့ခြေရွာတွင်ရောက်ရှိလာလို့ရှိရင်ခရိုင်အုပ်ချုပ်ရေးယုံကိုအကြောင်းကြားပေးဖို့ချင်းပြည်နယ်နဲ့နယ်မြေချင်းထိစပ်နေတဲ့မီဆူရန်ပြည်နယ်ကြံဖိုင်းခရိုင်အုပ်ချုပ်ရေးမှူးကညွှန်ကြားထားတယ်လို့သိရပါတယ်။အာနာတိန်မှုကြောင့်ချင်းပြည်နယ်မှာဝင်ကြီးချုပ်အပါအဝင်ဖမ်းဆီးတိန်တိန်ခံထားရသူ38ဦးရှိတယ်လို့ချင်းလူခွင့်ရဖွဲ့ CHRO ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဆလိုင်းဆန်နင်းလျံကပြောပါတယ်
သမရောအာနာတိမ့်မှုကိုအလိုမရှိကြောင်းဆန္ဒပြတဲ့ရှမ်းပြည်တောင်ပိုင်းကလူငယ်ခုနှစ်ဦးကိုတမရောကဖမ်းဆီးခေါ်ဆောင်ထားပြီးတောင်ကြီးမြို့နယ်ကတောင်လေးလုံးအကျဉ်းစခန်းကိုပို့ဆောင်ထားပါတယ်ဖေဖော်ဝါရီလ9ရက်ကဖမ်းဆီးခံထားရပြီးမြို့နယ်အုပ်ချုပ်ရေးကနေကိုပြက်ကယောဂါနဲ့ပတ်သက်တဲ့ဘေးစီမံအမှုနဲ့မြို့နယ်အုပ်ချုပ်ရေးမှူးကတရားစွဲဆိုထားပေမဲ့တရားရုံးတော်ကဆုံးဖြတ်ချက်မချဘဲထောင်ကိုတန်းပို့တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်ဖမ်းဆီးခံရတဲ့သူတွေကတော့ကွန်ဟင်းမြို့နယ်အတွင်းက3ဦးခေါ်လာမြို့နယ်ခွဲက3ဦးနဲ့မိုင်းပါမြို့နယ်ပြည်သူ့စေယုံကစေမတန်းဆရာဝန်2ဦးတို့ဖြစ်ပါတယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့မှန်ခင်ရက်ွက်မှာလက်စစ်တပ်အဖြန့်ပြူပေးတဲ့ဝင်တွင်အာဏာသိမ်းတပ်တော်ဝင်ရောက်တပ်ဆွဲထားနေတာကိုထွက်ခွာပြီးဖို့လူထုဆန္ဒထုတ်ဖော်ပွဲမှာတင်းယူနေတဲ့တင်းထောက်၅ဦးကိုတညလုံးဖမ်းဆီးထိန်းသိမ်းထားပါတယ်ဖေဖော်ဝါရီလ14ရက်နေ့ကလူထုဆန္ဒထုတ်ဖော်နေတာကိုတပ်နဲ့ရဲကရေပိုက်တွေရဘာကြီးတွေနဲ့ပစ်ခတ်ဖြိုခွဲပြီးတန်ရာရရှိတဲ့လူတွေရှိတယ်လို့တင်းထောက်၅ဦးကိုလည်းဖမ်းဆီးထိန်းသိမ်းလိုက်ပြီး15ရက်နေ့နာနဲ့ပိုင်းကမှဝန်ခံကတိနဲ့ပြန်လွတ်ပေးခဲ့တာပါဖမ်းဆီးခံရတဲ့တည်င်းထောက်5ဦးကတော့မစ္စမတည်င်းဌာနကကိုဆိုင်လက်အောင် The 74 Channel က Editor ချုပ်ကိုထွက်အောင် Cameraman ကိုနော်ဆိုင်ထာဝရငင်းချမ်းရင်းနဲ့ကိုရံကောင်းနဲ့ကိုဝေရံတို့ဖြစ်ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတမလို့ဟာတိုင်းပြည်အာဏာကိုသိမ်းပိုက်ပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုပြည်ထောင်စုအဆင့်ပြည်နယ်နဲ့တိုင်းအဆင့်အပါအဝင်မြို့နယ်ကျေးရွာအဆင့်ထိတိုင်းပြည်ကိုစီမံအုပ်ချုပ်ဖို့ဖွဲ့စည်းလာနေပါတယ်ပြည်ထောင်စုအဆင့်မှာတမလို့ခေါင်းဆောင်ပိုင်းအပြင်တိုင်းသားခေါင်းဆောင်တချို့လည်းပါဝင်ပါတယ်အဲ့ဒီတည်းမှာမွန်ညညွေးရေးပါတီကထိပ်ပိုင်းခေါင်းဆောင်တဦးထည့်သွင်းလိုက်တဲ့အပေါ်မွန်လူတုအကြားစိတ်ဝမ်းကွဲမှုတွေဖြစ်ပေါ်လာနိုင်မလားအာဏာသိမ်းတက်မလို့နဲ့ဘာကြောင့်ပေါင်းရပါသလဲဆိုတာကိုမိကလျာမွန်ကလည်းစူးစီးတင်ဆက်ပေးထားပါရယ
်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှမွန်ညညွေးရေးပါတီ MUB ကိုယ်စားလှယ်တဦးပါဝင်ထည့်သွင်းမဲ့ကိစ္စဟာပါတီရဲ့ခိုင်မာတဲ့မူဝါဒနဲ့ယက်တီချက်ရှိတယ်လို့ပပတ်အတွင်မှုတဲ့နိုင်ငံသမားကမွန်ဘာသာနဲ့အခုလိုပဲပြောပါတယ
်။ပေါ်ကြီးစလို့ဘောလို့ရောင်းငါပရိသတ်ပိုင်းတော်တော်အပြည့်ကြီးတော့အဲကျောင်
းမွန်ညီမျိုးရေးပါတီရဲ့အတွေ့အကြုံရအတက်အခံကိုဆန့်ကျင်သွားမယ်ဆိုရင်ကျွန်တော်တို့မွန်မျိုးသားတွေမှာအတက်အန္တရာယ်တွေသွေးထွက်တန်ရုံမှုတွေဖြစ်ပေါ်လာမှာကိုစိုးရိမ်လို့ကောင်စီမှာပါဝင်တော်ဖို့ရွေးချယ်လိုက်တာပါမိမိတို့ရဲ့ခိုင်မာတဲ့မူဝါဒတွေကိုခိုင်ခိုင်မြဲမြဲစုပ်ကိုင်ထားပြီးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြမဲ့လမ်းကြောင်းကသာငြိမ်းချမ်းတိမ်မွေ့မယ်လို့ယူဆပါတယ်ကျွန်တော်တို့မော်မျိုးသားတွေတွေးထွက်တန်ယူမှုတွေမဖြစ်ရလျောင်းအခုလမ်းကြောင်းကိုရွေးချယ်လိုက်တာဖြစ်တယ်ဒီအပေါ်မှာကျွန်တော်တို့ပါတီအပေါ်နားလည်ပေးကြပါစိတ်အေးအေးထားကြပါလို့ပြောချင်ပါတယ
်ဒါပေမဲ့အစိုးရစစ်အာဏာသိမ်းခံလိုက်ရပြီးတိုင်းနိုင်ငံလုံးအနှံ့နိုင်ငံရေးရှုပ်ထွေးမှုတွေဖြစ်ပေါ်နေတဲ့အခုလိုကာလမျိုးမှာအာဏာသိမ်းစစ်ကောင်စီတန်းလန့်ချက်ကိုလက်ခံလိုက်တာဟာမွန်တိုင်းရင်းသားတွေကြားစီးလုံးညီညွတ်မှုပြိုကွဲသွားမှာကိုစိုးရိမ်ရတာမို့ဆုံးဖြတ်ချက်အများမချမိဖို့မွန်ညီညွတ်ရေးပါတီဘိုလ်လုံးမှုဆောင်အဖွဲ့ဝင်ဒေါက်တာအောင်နိုင်ဦးကအခုလိုပဲပြောပါတယ
်အခုချိန်မှာတအားရှုပ်ထွေးတဲ့ကာလဖြစ်တယ်။အဲဒီနောက်တစ်ခုကလည်းကျွန်တော်တို့ပါတီကပြောရရင်တော့ဟိုပေါင်းစည်းပြီးတော့ဖြစ်တည်လာတဲ့ပါတီတစ်ခုဖြစ်တဲ့အခါကျတော့ဒီစီးလုံးညီညွတ်မှုပြတ်ပြားသွားမှာကျွန်တော်ရန်စိတ်ကိုပဲဒါကဥပါတိဝင်တဲ့တဲမှာဒါကလက်ခံနဲ့လက်မခံဘူးဆိုတဲ့လူကအများကြီးရှိတယ်။တော့ဘာပြောဒါကြီးကိုကျွန်တော်တုံးပြလိုက်တာနဲ့ပါတီမှာတော့ဘယ်ရရရည်။အဲ့ဒါမျိုးကိုကျွန်တော်မဖြစ်စေချင်ဘူး။အဲ့ဒါကြောင့်မို့ဒါကြီးကိုဟိုအရင်စလို့မဆုံးဖြတ်ကြပါနဲ့။မလို့ဟိုလက်မခံဆိုတဲ့ဟိုအဲ့လိုမျိုးပေါ့နော်။စစ်စစ်ဆိုတာရှိတယ်။ဘာပြင်းနဲ့လဲဒါကြံစဉ်းစားကြည့်တိုင်းဆိုလို့တယ်။အရင်စလို့ပြီးတော့မလို့သိ
။အခုလိုဘိုးလုံးမှုဆောင်အဖွဲ့ဆုံးဖြတ်ချက်ကိုဘိုးကမတီအစည်းအဝေးခေါ်ယူပြီးဆက်လက်အစည်းအခမ်းတင်ပြသွားဖို့ရှိပေမယ့်မော်လမြိုင်မြို့ပေါ်မှာတော့ဆန္ဒပြမှုတွေနေ့တိုင်းစတိုက်ဖြစ်ပေါ်နေတယ်လို့လူ9ယောက်မစုရညမထွက်ရကာဖျူးအမိတ်ပုံမှန်144ထောက်ပြန်ထားတဲ့အတွက်လောလောဆယ်မှာအစည်းအဝေးကျင်းပဖြစ်မှာမဟုတ်သေးပါဘူးနိုင်ငံတော်စီမံအောက်ချုပ်ရေးကောင်စီမှာပါဝင်သွားဖို့ MUB ဘဟုလုံးမှုဆောင်ဒေါက်တာပညာအောင်မူကိုရွေးချယ်တာဝန်ပေးထားပြီးအကယ်၍သာသူ့အနေနဲ့ပါဝင်ခွင့်ရခဲ့မယ်ဆိုရင်ပါတီတာဝန်ပေးတဲ့အတိုင်းအသက်နိုင်ဆုံးစူးစမ်းဆောင်ရွက်သွားမှာဖြစ်ပြီးพอจังโลไม่อยากรู้ส่วนน่ะอํานวนนอกแท้มั้ยลูกมุมบาดาเนี่ยคุณรู้ป่ะ
ครับปะกุนไกราปุสตานเนาะอยู่โอเยจับนะได
้ปะลามาส่งเยลูยะนั่นแหละอัตไหนส่งโจซาต้อมเลยไอ้นี่เนี่ยยกตั้วขึ้นมั้ยส่วนจูปันต้อมมั้ยจูปันโลไม่อยากไหนกูส่วนเนี่ยเฉ็ดชิ้นถั่วพ่อเว้ยสิตาบาเสร็จลุพ่อไม่ตื่นปูส่วนเลยเราปาร์ตี้ก็อติเบบีนึกถั่วตั้วมาบา
เล็กสิနိုင်ငံတော်စီမံအောက်ချုပ်ရေးကောင်စီมาส่วนตําတော်ကောင်းဆောင်ရှိဦးရတရှိဥပတဲ့အထဲမှာကရင်ပြည်သူပါတီဘဒိုမန်းငိမ့်မောင်ရခိုင်မျိုးသားပါတီကဒေါ်အင်းနုစိန်နဲ့ကယားပြည်နယ်ဒီမိုကရက်တစ်ပါတီကနှောက်ထွက်ခဲ့တဲ့စောတန်နီရဲတို့ပါဝင်တယ်လို့သိရပါတယ်ရှင်
။ဗိုလ်ချုပ်မူတီမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာတပ်မတော်ကနေ NLD အစိုးရစီကနေအာဏာလုယူသိမ်းပိုက်လာတာရပ်ပေါင်း20နီးပါးရှိလာပါပြီ။2020ရွေးကောက်ပွဲမဲမတမာမှုကြောင့်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီတိုင်းပြည်အာဏာကိုလွှဲယူထားတဲ့ဆိုပေမဲ့ငြိမ်းချမ်းစွာဆန္ဒပြတဲ့ပြည်သူတွေကိုပြစ်ခတ်တာဖမ်းဆီးအရေးယူနေတာတွေဖမ်းဆီးခံရတဲ့ပြည်သူတွေရာဂဏန်းအထိရှိလာနေပါတယ်ရခိုင်ဘက်ကအခြေအနေကိုကိုတက်နိုင်ကနေစူးစီးတင်ဆက်ပေးထားပါတ
ယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းအာဏာရှင်ဆန့်ကျင်တဲ့နေနဲ့ဆန္ဒပြမှုတွေဒီကနေ့ထိနိုင်ငံ၌ဖြစ်ပေါ်နေတာပါရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်မှာအာဏာသိမ်းဆိုရကိုဆန့်ကျင်ဆန္ဒထောက်ဖော်ပြည်သူတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့ဆန္ဒထောက်ဖော်ရမှာပါဝင်သူတဦးကပြောပါတယ
်ဆန္ဒအခါမှာသူတို့ကစခန့်ခေါ်သွားဖို့လို့ပြောတဲ့အခါအခုကျမတို့သွားတဲ့ဟာမှာရှစ်မောင်မောင်ရဲ့မိန်းမလည်းပါတယ်ဟိုနောက်ထပ်လူတွေကလည်းပြောတာပေါ့ကျမတို့ကစခန့်ကိုမခေါ်သွားနဲ့အဲ့လိုမျိုးပြောစရာရှိတာပြောလို့ဆိုတဲ့အခါသူတို့ကနေလို့ဝင်ပြီးတော့ဆွဲလို့ရှိရပေါ့နော်အကုန်သူဖမ်းဖို့ပေါ့ဒါကြောင့်ဆိုလို့ရှိရင်အခုလို့လို့စေသူ့ကိုပဲလို့လို့စေမိစရာရှိတဲ့တဲ့ကြောင့်
ตัวโคตรว่าบ่เน้นรถยาตัวเอลิมิโอปงสามยูเนี่ยเจอได้บ่ยามานั่งยามาเสียใจกับอนาคตในเดือนสิงหาคมโลที่นี่ที่เพนซิลเวเนียจะเล่าชีเนี่ยเดี๋ยวโลนั่งยังยืนจินตามยากุญย์สังเสียเต็งยามานั่งยังเอเอพีบีบีก็ดาวน์ชีดูดูพี่เด็กกูเสียมึงก็เปล่าเลยอารมณ์เลี้ยงอาจจะเนี่ยอันที่เสียมาชีเนี่ยไอ้เหี้ยมึงอ่ะต้องยังก็ไม่ใช่กันฮะเลยต้องยังก็เปลี่ยนเลิกลาบีรอเลี้ยสักคนเนี่ยก็พันที่เทนิคขนาดเนี่ยมา
ก็ลูกเลิกได้หรอโอ้ยยังไม่ได้เลิกสุดหรอที่เช้าเลยนะโอ้จำรู้ว่าหรอดีดีโอซามาโอ้ลูกไปอันนั้นที่แข่งไปก็เปลี่ยนมาตัวแต่จำรู้ว่ามันกันที่สุดจะเข้าใจไปแล้วแสดงเปลี่ยนตัวเรื่องที่มาแล้วบอกเธอแสดงเปลี่ยนตัวเรื่องอะไรที่นี่ที่ชินเดือดรู้ซีทีเอ็มลูกขอเรียนนู่นนี่เนี่ยอันนั้นที่แสดงเปลี่ยนตัวพอมูดเลยชินเดือดเช่นไปเลยกูเลยต้องการเนี่ยไม่แก้บ่าวเองนั่งงานก็ต้องวันเนี่ยลูกคุยเรื่องเช้ามูฟุ่ยเดือ
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြားရမှာပါရှင်
။ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေမှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲလှုပ်ဆောင်ခဲ့တဲ့ပြည်သူတွေကိုရဲနဲ့တပ်မတော်ကအိမ်ထဲအထိလိုက်လံဖမ်းဆီးမှုတွေဆက်တိုက်ပြစ်လုလာနေပါတယ်။အာဏာသိမ်းယူမှုကိုမွန်လူထုကဆန့်ကျင်ကန့်ကွက်နေတဲ့အကြားမွန်ညင်ညွတ်ရေးပါတီဗဟိုကော်မတီဝင်တဦးကိုအာဏာသိမ်းစစ်ကောင်စီမှပါဝင်ဖို့မွန်ညင်ညွတ်ရေးပါတီကလက်ခံလိုက်ပါတယ်။
ဒါဆိုရင်ခုနောက်ဆုံးနေကြတာကတော့ကျွန်တော်တို့ဖီဘာဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းပတင်းလာမယ်ဖြစ်ပါတယ်။နောက်ထပ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ Smarta Aliba
VNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့တိုင်းရင်သတင်းလောကိုကြားခဲ့ရပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီ7:00နာရီအထိလိုင်းဒိုမီတာ3052နဲ့လိုင်းလမီတာ190ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုတော့ဒီကနေ့ညပိုင်းအစီအစဉ်တွေအဆုံးမသတ်ခင်သတင်းအချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါအောင်ရှင်။မြန်မာနိုင်ငံမှာကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်ကန့်ကွက်ဆန္ဒပြမှုတွေနိုင်ငံအနှံ့အမြုပ်တွေမှာဒီနေ့လဲဆက်ပြီးတော့ရှိနေပါတယ်။ရန်ကုန်မြို့မှာဆိုရင်မြို့ရဲကအထူးကလမ်းဆောင်နေရာကြီးတွေဖြစ်တဲ့စုလီလှဲတဲ့မြင်းနီကုန်းစတဲ့လမ်းဆောင်တွေမှာဆန္ဒပြသူအများအပြားစုဝေးဆန္ဒပြကြပါတယ်။စုလီလမ်းမကြီးတဲ့ဗိုလ်ချုပ်လမ်းဆောင်တဲ့နေရာမှာဆန္ဒပြသူတွေစုဝေးပြီးတော့တချင်းတွေကိုတီးဆိုတချင်းတွေဖွင့်ဟော့ပြောဆန္ဒပြကြပါတယ်။အာဏာသိမ်းထားတဲ့အတွက်အစိုးရနဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်ပြီးလက်ပတ်နေတဲ့ရန်တရားတွေဆိုင်းသွားစေဖို့ရည်ရွယ်တဲ့အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်ကြသူတွေလူငယ်အဖွဲ့တွေကလည်းနိုင်ငံသားတန်ရုံးတွေရှေ့ကိုလှည့်လည်သွားပြီးဆန္ဒပြကြပါတယ်။ဒီနေ့ဆန္ဒပြပွဲတွေမှာဆေးအာဏာသိမ်းမှုကိုကန့်ကွက်တဲ့တန်ခါတော်တွေလည်းပါဝင်ချီတဲ့ဆန္ဒပြကြပြီးပြည်သူတွေဘေးကင်းစေဖို့မြစ်တာဖို့ဆုတောင်းကြပါတယ်။အခုလိုမျိုးရန်ကုန်မြို့နေရာစုံမှာဆေးအာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေရှိသလိုနေပြည်တော်မန္တလေးမုံရွာစတဲ့တခြားမြို့တွေမှာလည်းပြည်သူတွေအစိုးရဝန်ထမ်းတွေဆက်ပြီးတော့ဆန္ဒပြနေကြပါတယ်။နေပြည်တော်က CDM လှုပ်ရှားမှုမှာပါဝင်တဲ့နိုင်ငံသားရေးဝန်ကြီးဌာနကဝန်ထမ်း11ယောက်ကိုဒီနေ့မနေ့အစောပိုင်းကအာဏာပိုင်တွေဖမ်းဆီးသွားတယ်လို့လုပ်ဖော်ဂိုင်ဘက်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်။နိုင်ငံတော်ကမှမိရထားတွေပြန်လည်မပြေးဆွဲနိုင်အောင်ဆန္ဒပြနေကြတဲ့မိရထားဝန်ထမ်းတွေကိုလည်းအာဏာပိုင်တွေကချင်းချောက်ဖိအားပေးနေပါတယ်။မန္တလေးမြို့မှာဆိုရင်အာနာဖီဆန်ဆန္ဒပြတဲ့မိရထားဝန်ထမ်းတွေရှိတဲ့ဝင်းထဲကိုလုံခြုံရေးတွေမင်းညာတို့ကဝင်ရောက်ပစ်ခတ်ပြီးလူစုခွဲခဲ့ပါတယ်။ရာဘာဂျီတွေနဲ့ပစ်ခတ်လူစုခွဲမှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်။မြောင်းမြမြကြီးနာမြို့တွေမှာလည်းဆန္ဒပြသူတွေကိုလုံခြုံရေးတွေပစ်ခတ်နှိမ်နှင်းခဲ့ပါတယ်။အခုလိုဆန္ဒပြမှုတွေကိုနှိမ်နှင်းနေတဲ့ကြားမှာပဲမြန်မာနိုင်ငံကမြို့ကြီးလမ်းမတွေပေါ်မှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့စာသားတွေကိုစာလုံးကြီးတွေနဲ့ရေးသားဆန္ဒထုတ်ဖော်သူတွေလည်းရှိနေပါတယ်။မြန်မာနိုင်ငံတော်ဝန်ဆေးရနာတိန်းနဲ့ဆန္ဒပြမှုကြောင့်ဖမ်းဆီးခံရသူ February 18ရက်ပုတ်ထူးနေ့အထိ495ယောက်ရှိပြီး460ကဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခြင်းခံထားရတယ်လို့မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြောပါရယ် ။တရင်အချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါရယ်။ VOA American အစမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz တင်းနဲ့33ညလိုင်းဒိုမီတာ40 kHz 940လိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလမီတာ190 kHz 5905တို့ကနေထုတ်လွှင့်ပေးသွားအောင်ပါပါ။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျေးဇူးအနံလာပါ။
This program has come to you from the Voice of America, Washington.